Welcome to the Voice of America in Burmese.
မြန်မာနိုင်ငံခင်မတော်တာရှင်များရှင်2019ခုနှစ်ဧပြီလ22ရက်တင်းွေနေမနက်ခင် VOA စီစဉ်နေကိုမြန်ခင်ပြောင်းစုမြောင်းဝါရှင်တန် DC ကနေမနက်6နာရီခွန်နိုင်ထိလိုင်းတိုမီတာ24 40နဲ့50တိုကနေတိုက်ထုံးနေပြနေပါတယ်ကျမအီတန်စမဒီမနက်ခင်ထွက်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမသင်ကီထိုက်ပါဒီမနက်ခင်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြည့်ညာပါမယ်ရှင်အထူးစုံစမ်းမှုနဲ့ပူးပေါင်းဆောင်ရွက်ကြတဲ့အမေရိကန်သမ္မတအင်ဖြူရောဝန်ထမ်းတွေကိုသမ္မတကပြင်းပြင်းထန်ထန်ဝေဖန်နေပါတယ်။မနေ့ပြန်ကြားရောက်မဲ့မြေကဘာနေ့မှာတော့ကမ္ဘာပြည်သူတန်းတထောင်ကျော်ပါဝင်လှုပ်ရှားကြဖို့မျှော်လင့်နေကြပါတယ်။ဒီသတင်းလေးနဲ့အတူထိတ်တန့်ရောက်သတင်းလေးနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သောတာရှင်တွေနားဆင်ကြမယ်တဲ့မှာရခိုင်စစ်တွေအကျဉ်းထောင်စစ်ပူးမှုအခြေအနေနဲ့ပတ်သက်ပြီးတော့
လူငင်းချင်းတာလေလေလေပြည်နာမှာဒီကလည်းတိတ်မပါဘူးလေ။နောက်ပြီးထောင်ချွေခင်ရတဲ့လူတွေကသူတို့ဥဆောင်မှုဖြစ်တာလို့တော့ပြောရတယ်
။စုပေါင်းမှုဖြစ်နေတဲ့အချိန်မှာစစ်တွေထောင်ရှိရောက်နေတဲ့မြန်မြန်တယောက်ကအခုလိုပြန်ပြောပြတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါသေး။ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဥအောင်ခေရဲ့မြန်မာရေးတုံသက်ချက် American 3 EDM သင်ငန်းစာအပြင်ဒိုင်းဒေလိုင်းစီစဉ်ကိုလည်းဒီမနက်မှာနားဆင်ကြဖို့ရှိပါသေး။အခုရင်ဆုံးထိတ်တန့်ရသတင်းကိုသတင်းတွေကိုတော့မတ်တင်ကြီးထမ်းတဲ့ကိုဝင်းမင်းတို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြတဲ့အမေရိကန်သမ္မတအင်ဖြူရောရဲ့လက်ရှိဝန်ထမ်းတွေနဲ့ဝန်ထမ်းဟောင်းတွေကိုသမ္မတဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်ထိုးနှက်ဝေဖန်ပါတယ်။အင်ဖြူရောနဲ့သူ့ရဲ့ပုံရိပ်ကိုညှို့မေအောင်မရမကလုပ်နေကြတာကလုံးလုံးအသုံးမကျတာလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ပမ်ဘီချ်ကနေသမ္မတထရန့်ကစိတ်ဆိုးမှန်ဆိုနဲ့တွစ်တာမှာဇက်တိုက်ရေးသားခဲ့တာပါ။စုံစမ်းစစ်ဆေးမှုအပေါ်ဩဇာတက်ရောက်စေဖို့ဒါမှမဟုတ်လည်းပြတ်သွားစေဖို့အတွက်သမ္မတထရန့်ဘက်ကအကြိမ်ကြိမ်ဘလို့စူးစမ်းခဲ့တယ်လဲ။နောက်အင်ဖြူရောဟာဆိုရင်အလေအညာအလှည့်အပတ်တွေမရိုးရှင်းမှုအလေးအထားတွေဆွဲနေတယ်ဆိုပြီးပုံဖော်ပြီးမူလာရဲ့စုံစမ်းစစ်ဆေးမှုမှာပြောဆိုကြသူတွေကိုသမ္မတထရန့်ကထိုးနှက်ပြောဆိုနေတာပါ။သမ္မတနဲ့နှီးဆက်သူတွေအဆိုအရတော့သမ္မတကအစီရင်ခံစားကြောင်းသူအပြစ်မရှိဘူးဆိုတာကိုခံစားနေရတဲ့တစ်ချိန်နဲ့မှပဲတဖက်မှာလည်းသူ့ကိုအယုတ်ဆိုးအောင်ပုံဖော်ခဲ့ကြသူတွေကြောင့်တစ္ဆာဖောက်ခံရတာလို့ခန်းစားနေကြရတဲ့အကြောင်းပြောဆိုကြပါတယ်။ဒီပုဂ္ဂိုလ်တွေကတော့ကျန်းတစ္ဆာချင်းဆိုထွက်ဆိုခဲ့ကြရတာဖြစ်ပြီးအထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းအင်ဖြူရောကညွှန်ကြားခဲ့တာဖြစ်ပါတယ်။အထူးသဖြင့်တော့အထူးစုံစမ်းရေးမှူးမူလာနဲ့နိုင်ရီ30နီးပါးတွေ့ဆုံမိမြန်ခဲ့ပြီးအစင်ခန်းစားတဲ့မှာလည်းအချိန်ပေါင်းများစွာကိုကာဖော်ပြခံခဲ့ရတဲ့အင်ဖြူရောအချံပေးဟောင်းဒွန်မက်ဂန်ကိုသမ္မတထရန့်အနေနဲ့စိတ်ဆိုးဒေါသထွက်နေပုံရှားပါတယ်ရှင်
။ကွန်ဂိုနိုင်ငံကအီဘိုလာရောဂါကုသရေးစီရင်ကိုတနက်သမားတွေပထမဝန်တိုက်ခဲ့တာကြောင့်ကင်မရွန်းနိုင်ငံသားဆရာဝန်တည်ဆုံးပြီးနာယီပိုင်းလေးအတွင်းမှာပဲနောက်ထပ်တိုက်ခိုက်မှုတွေစနေနေ့ကထပ်ဖြစ်ခဲ့တယ်လို့ရဲရရှိကဆိုပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံရှေ့ပိုင်းမှာအီဘိုလာရုတ်တရက်ကရောဂါအတွင်းဖြစ်လာတာကိုထိန်းချုပ်ဖို့ဘူတင်ဘိုမြို့ကကတ်ထရာဆေးရုံဝန်ထမ်းတွေကြိုးပမ်းနေစဉ်ဖြစ်ခဲ့ရတဲ့ဒီနောက်ထပ်တိုက်ခိုက်မှုတွေမှာတိုက်ခိုက်လာတဲ့သဘုံတူးလည်းတည်ဆုံခဲ့ရတယ်လို့ကွန်ဂိုရဲအရာရှိချုပ်ကဆိုပါတယ်။ရဲအရာရှိချုပ်ပေါ်ဂိုဒမာကဆက်ပြီးနောက်ထပ်သဘုံ၄ဦးကိုလည်းလက်ရဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဘူတန်ဘုံမြို့ဒူးမြို့တော်ဝန်ပက်ထရစ်ကမ်ဘတ်စီကိုကလည်းဒီသဘုံတိုက်ခိုက်သူတွေအနေနဲ့ဆေးရုံကိုမိရှုပစ်ဖို့ညပိုင်းမှာကြိုးစားခဲ့တယ်လို့ဆိုပါတယ်။တနေ့တောက်ချနေ့ကဖြစ်တဲ့ပထမတိုက်ခိုက်မှုတွင်ကင်မရွန်းနိုင်ငံသားကုဆက်ယောဂါဆိုင်ရာဆရာဝန်Richard Musoko တည်ဆုံသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့တပြေချိုကထုတ်ပြန်ပြီးမှပဲအခုနောက်ဆုံးတိုက်ခိုက်မှုထပ်ဖြစ်လာခဲ့တာပါ။ကွန်ဂိုကျန်းမာရေးဝန်ထမ်းတူနဲ့ကားသမားတို့လည်းဒဏ်ရာတွေရခဲ့ကြတယ်လို့ကွန်ဂိုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပြောထားတဲ့ဒီချမ်းဖက်လျက်ကြောင့်တမိုင်းမှာဒုတိယအသေးအများဆုံးဖြစ်တဲ့အီဘိုလာရောဂါတိုက်ဖျက်ရေးလုပ်ငန်းတွေပိုခက်ခဲသွားပြီးကာကွယ်လုပ်ငန်းတွေလည်းအဆက်ပြတ်သွားခဲ့ရပါတယ်။တပြေချိုအကြီးအကဲကလည်းဒီတိုက်ခိုက်မှုတွေအလွန်စိတ်ဆိုးဒေါသဖြစ်ရတယ်လို့ကျမရဲ့လူသားတွေဟာပြတ်မှတ်တခုမဟုတ်ဘူးလို့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်ဘူတန်ဘိုလက်ထောက်မြို့တော်ဝန် Patrick ကလည်းကိုကိုနိုင်ငံတဲ့ကိုနိုင်ငံခြားသားတွေအီဘိုလာရောဂါပိုးတွေတည်ဆောင်လာတယ်လို့လွဲမွားစွာယူဆနေကြတဲ့တိုက်ခိုက်သမားတွေကနိုင်ငံခြားသားတွေကိုပြတ်မှတ်ထားခဲ့ကြတာလို့ဆိုပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကဆက်သွယ်ရေးဝန်ကြီးဌာနအဆောက်အုံကိုစနေနေ့ကတိုက်ခိုက်ခံရမှုအတွင်လူပေါင်းတရာစင်နီးပါးတည်ဆုံခဲ့တယ်လို့အာဏာပိုင်တို့ကပြောပါတယ်။အသေးခံဘုံခွဲသမားအလုံးသိဆုံးခဲ့တဲ့ငါးနာရီနီးပါးကြာတိုက်ခတ်မှုပြီးဆုံးသွားပြီလို့ပြည်ထောင်စုဝန်ကြီးဌာနက Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်။ စနေနေ့နေကင်းပိုင်းကဆက်သွယ်ရေးဝန်ကြီးဌာနအဆောက်အုံအဝင်မှာဖောက်ခွဲပြီးတဲ့နောက်တိုက်ခိုက်ခဲ့ကြတာပါဝန်ကြီးဌာနအပြင်မှာအသေးခံဘုံးခွဲသမားတဦးကဖောက်ခွဲလိုက်တာကြောင့်ကာဘူးမြို့လေကအဆောက်ထူးထူးထပ်ထပ်ချထားတဲ့အစိုးရအဆောက်အုံဝင်အတွင်ကိုတိုက်ခိုက်ရေးသမားတွေဝင်ရောက်နိုင်ခဲ့တာလို့ရဲတပ်ဖွဲ့ကြီးအကဲဘိုးချုပ်ကြီးဆေယတ်မိုဟာမက်ရိုဟန်ဒီကပြောပါတယ်တိုက်ခိုက်သူအ ਨੇ ဆုံး3ယောက်လောက်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအပြန်အလှန်ပစ်ခတ်ခဲ့ကြပြီးဝန်ထမ်း2800လောက်ကိုတော့ရဲကဘေးလွယာကဲထုတ်ခဲ့ရပါတယ်။နောက်အဆောက်အုံအနီးတစ်ဝိုက်ကိုလည်းပိတ်ထားခဲ့ရတယ်လို့ဝန်ကြီးဌာနပြောခွင့်ရနာစရက်ရာဟီမီကပြောပါတယ်။တည်ဆုံးခဲ့သူတွေထဲမှာဝန်ထမ်း5ဦးနဲ့လုံခြုံရေးတပ်ဖွဲ့ဝင်3ဦးတို့ပါဝင်တယ်လို့လည်းပြောခွင့်ရကပြောပါတယ်။တခြားတိုက်ခိုက်သူတွေကိုတော့အာဖဂန်တပ်ဖွဲ့တွေကတနက်နေ့ပစ်ခတ်နှိမ်နှင်းခဲ့ပြီးတဲ့နောက်မှာစီးနင်းတိုက်ခိုက်မှုအဆုံးသတ်သွားတာဖြစ်ပါတယ်။အခုတိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။နှွေဦးရာသီထိုးစစ်ဆပြီးလို့လောလောလတ်လတ်ကြေညာထားတဲ့တာလီဘန်စစ်သွေးကြွတွေကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုထားပါတယ်။အာဖဂန်အရှေ့ပိုင်းမှာလှုပ်ရှားနေကြတဲ့တာလီဘန်နဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့တို့ကမြို့တော်ကာဘူးကအရင်တိုက်ခိုက်မှုတွေတုန်းကတော့သူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့ကြပူပါတယ်ရှင်
။အမေရိကန်ထက်တန်းချောင်းတစ်ချောင်းမှာကျောင်းသူကျောင်းသား73ယောက်သေဆုံးခဲ့ရတဲ့အနှစ်20ပြည့်အထိမ်းအမှတ်အမွေပွဲအခမ်းအနားကိုမနေ့စနေနေ့ကဒီကျောင်းသားကပန်းချံမှာကျင်းပခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20 1999ခုနှစ်ဧပြီလ20ရက်နေ့တုန်းကကိုလိုရာဒိုပြည်နယ်ဒန်ဗာမြို့စင်ဂျေဖိုးမှာရှိတဲ့ကိုလံပိုင်းအထက်တန်းချောင်းမှာတနက်တွေကင်ဆောင်ထားတဲ့ကျောင်းသားနှစ်ယောက်ကပြစ်ခတ်ခဲ့လို့ကျောင်းသူကျောင်းသား12ယောက်နဲ့ဆရာ1ယောက်သေဆုံးခဲ့ကြပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။တနက်သမား2ယောက်ကလည်းသူတို့ကိုယ်သူတို့အဆုံးစီရင်ခဲ့ကြပါတယ်။အဲ့ဒီအချိန်ကဒီကျောင်းရင်းပြစ်ခတ်မှုကအမေရိကန်သမိုင်းမှာအဆိုးအဝါဆုံးဖြစ်ရတစ်ခုဖြစ်ပါတယ်။ဒီဖြစ်ဆိုကြောင့်သေဆုံးခဲ့ရသူတွေကိုတတိယအောက်မေ့ပွဲအခမ်းအနားအပြင်လူမှုဝန်ကျင်အတိုင်းဝိုင်းအကျိုးပြုဝန်ဆောင်မှုလုပ်ငန်းတွေကိုမနေ့ကစုပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။အမှုပဲပါတိုင်းစုတောင်းပွဲအခမ်းအနားကိုကျသပရီနေ့ညကစတင်ခဲ့ပြီးတောက်ကြနေ့ညကတော့ရက်ွက်လိုက်လူထုစုတောင်းပွဲတွေကျင်းပခဲ့ပါတယ်။အလားတူဖြစ်ရမျိုး2009ခုနှစ်တုန်းကလည်းဗာဂျီးနီးယားစစ်မှုတပ်ကတို့မှကျောင်းသားတယောက်ကပြစ်ခတ်ခဲ့လို့32ယောက်သေဆုံးခဲ့ရပါတယ်။2012ကလည်းကွန်နက်တစ်ကတ်ပြည်နယ်ဆန်ဒီဟုတ်မူလာတန်းကျောင်းမှာတနက်သမားလက်ချက်နဲ့ကလေးများစုပါဝင်တဲ့ကျောင်းသား26ယောက်သေဆုံးခဲ့ရပြန်ပါတယ်။မနစ်ကဖလိုရီဒါပြည်နယ်ပတ်ကလန်မြို့ကထက်တန်းကျောင်းမှာလူထုပြစ်ခတ်မှုကြောင့်လည်း18ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့တင်းငွေနေမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်နေ့ပြန်ဧပြီလ22ရက်နေ့မှာကြာရောက်မဲ့မြေကဘာနေ့အတွက်နိုင်ငံရေးနယ်ပြည်သူလှုပ်ရှားမှုကဘာလုံးဆိုင်ရာနေ့မှာနိုင်ငံပေါင်း192နိုင်ငံကလူပေါင်းသန်း1000ကျော်ပါဝင်လှုပ်ရှားကြမယ်လို့ခန့်မှန်းထားပါတယ်။2019ခုနှစ်မြေကဘာနေ့အထိမ်းအမှတ်ဖြစ်တဲ့ပြည်သူတွေဘက်ကခြိတက်ပွဲတွေ၊တစ်ပင်စိုက်ပျိုးတာတွေ၊မြို့တွေဥယျာဉ်တွေ၊ကမ်းခြေတွေနဲ့ရေစည်းရေလာတွေမှာတန့်ရှင်းရေးလှုပ်ရှားမှာဖြစ်တယ်လို့နိုင်ငံရေးသမားတွေဘက်ကတော့ရေရှည်တည်တံ့ခိုင်မြဲရေးကိုဦးတည်ဆောင်ရွက်ဖို့ပူပေါင်းဆောင်ရွက်မှုတွေနဲ့မူဝါဒတွေကိုကြေညာချမှာဖြစ်ပါတယ်။ကမ္ဘာတစ်လွှမ်းမြေကမ္ဘာနဲ့လှုပ်ရှားမှုကိုဦးဆောင်နေတဲ့အတ်ဒေးကွန်ရက်ကအခု2019ခုနှစ်ကတော့မျိုးစိတ်များကိုကာကွယ်ကြစို့ဆိုတဲ့ဆောင်ပုဒ်ချမှတ်ထားပါတယ်။လူသားတွေရဲ့လိုရကြောင့်ဆိုတာကိုအထူးပြုဖော်ပြထားတဲ့ဆောင်ပုဒ်ဟာဆိုရင်တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းထောက်အဲလစ်ဘက်ခိုးဘတ်ရဲ့ The Sith Extension ဆိုတဲ့စာအုပ်မှာဖော်ပြချက်ကိုဓာတ်ရိုက်ချိတ်ဆက်ရယူထားတာလို့မြေကဘာနေ့ကွန်ရက်ကပြောဆိုထားပါတယ်။အစွန်းလိုက်ပြုံလိုက်ကွဲပြောက်ပြတ်သုံးမှုဟာသဘာဝအလျောက်ဖြစ်တာထက်လူတွေရဲ့လောက်ရကြောင့်ဖြစ်ရတာလို့ဒီစာအုပ်မှာဖော်ပြထားပါတယ်။သတင်းကောင်းကတော့ကွဲပြောက်ပြတ်သုံးမှုကိုနှေးကွင်းအောင်လုပ်နိုင်နေသေးတာဖြစ်တယ်လို့လည်းမြေကဘာနေ့ကွန်ရက်ရဲ့ခေါင်းဆောင်က VOA ကိုပြောပါတယ်။ချက်ချင်းအေးအေးယူဆောင်ရွက်ဖို့အတွက်စားသုံးသူတွေမဲဆန္ဒရှင်တွေစရာတွေဘာသာရေးခေါင်းဆောင်တွေသိပ္ပံပညာရှင်တွေကကမ္ဘာတစ်လွှမ်းလှုပ်ရှားမှုတရက်ကိုအခုအချိန်မှာတညင်တကြွတဲ့အတူတီဆောက်ပြီးဆောင်ရွက်ခဲ့မယ်ဆိုရင်တော့ရော့ကြလာနေတဲ့ချင်းချောက်ခံရတဲ့ရှားပါမျိုးစိတ်တွေကိုပြန်ပြီးတော့ထိမ့်သိမ့်နိုင်မှာဖြစ်တယ်လို့မြေကမ္ဘာနေ့ကွန်ရက်အကြီးအကဲကပြောဆိုတာဖြစ်ပါတယ်မြေကမ္ဘာနေ့ဆိုတာကတော့တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်မှုတွေကိုပိုပြီးတော့သိရှိလာအောင်ဆောင်ရွက်မှုဖြစ်ပါတယ်1980ပြည့်နှစ်မှာစခဲ့တဲ့ပထမဆုံးသောမြေကမ္ဘာနေ့မှာတော့ ခေတ်သစ်သဘာဝပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားမှုကိုစတင်ဖော်ဆောင်ဖို့အတွက်အမေရိကန်ပြည်သူတန်း20လောက်စုယုံခဲ့ကြပြီးကမ္ဘာတစ်လွှတ်အစိုးရတွေကတော့မြေကမ္ဘာကိုထိမ့်သိမ့်မှုအတွက်မူဝါဒတွေချမှတ်ဥပဒေတွေလည်းပြဋ္ဌာန်းခဲ့ကြပါတယ်ရှင်
ထိုင်းရင်ပိုင်200တည်တဲ့စီဝါဆောင်တွေအမေရိကန်နိုင်ငံသားနဲ့ထိုင်းနိုင်ငံသူဆောင်တွေနေထိုင်တဲ့ရေပေါ်အိမ်ကိုထိုင်းရင်တပ်ကစနေနေ့ကဝင်ရောက်သိမ်းဆည်းသိမ်းယူလိုက်ပါတယ်။ဒီဆောင်တွေကိုနိုင်ငံပိုင်နဲ့ကျူးလွန်မှုအချုပ်အခြာထိပါမှုနဲ့တရားစွဲမယ်ဆိုရင်တော့တည်တံ့ကြခံနိုင်ပွဲရှိနေပါတယ်။ Digital ငွေကြေး Bitcoin ရောင်းဝယ်သူအမေရိကန်နိုင်ငံသား Chad L. Waltowski နဲ့ထိုင်းနိုင်ငံသူဆောင်တွေဟာဖူကက်ကမ်းခြေနဲ့14မိုင်ကွာပင်လယ်ထဲမှာလေကိုအိမ်ဖြစ်သတ်မှတ်ပြီးနေထိုင်ခဲ့ကြတဲ့အတွက်ထိုင်းနိုင်ငံရဲ့ပိုင်နဲ့နယ်မြေနဲ့ချုပ်ချာအာဏာကိုထိပါတာလို့ထိုင်းဆိုရကဆိုပါတယ်နိုင်ငံတူရဲ့ပိုင်နဲ့နယ်ကင်းလွတ်တဲ့ပြည်ပဆိုင်ရာရေနံမြေထဲမှာလေကိုအမြဲတမ်းနေဖြစ်နေထိုင်လူသူတွေအတွက်စောက်ပေးနေတဲ့ Ocean Builders Company ကစောက်ပေးထားတဲ့ရေအိမ်ပေါ်မှာဒီစုံတွဲကနေထိုင်နေတာဖြစ်ပြီး Ocean Builders Company နဲ့ဒီစုံတွဲကတော့သူတို့ဟာထိုင်းနိုင်ငံရေပိုင်နဲ့အပြင်မှာရှိတယ်လို့ဆိုပါတယ်ဒါပေမဲ့ထိုင်းဆိုရကတော့သူတို့အဆိုကိုညှင်းဆိုပါတယ်ထိုင်းနိုင်ငံရေမိုင်200တည်တံ့စီဝိုင်းစုံအတွင်းမှာလေအိမ်ရှိနေတဲ့အတွက်ထိုင်းနိုင်ငံချုပ်ချာအာဏာကိုထိပါရရောက်တယ်လို့ထိုင်းတာဝန်ရှိသူတွေကဆိုပါတယ်ထိုင်းရဲတွေဝင်စီးတဲ့အချိန်မှာတော့ဒီစုံတွေကအိမ်မမရှိပါဘူးဒီလေအိမ်ကိုတပ်တွေထောက်ထားအဖြစ်ပြဖို့အတွက်ကမ်းပေါ်တင်ဖို့ထိုင်းရဲတပ်ကစီစဉ်နေပါတယ်ခင်ဗျာ
လီဗျားနိုင်ငံရဲ့မြို့တော်ထရီပိုလီအစွန်ပိုင်းဒေသတွေမှာစနေနေ့ကတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးရုတ်တရက်အချမ်းဖက်တိုက်ခိုက်မှုတွေကအတန်တွေကိုမြို့တော်ဗဟိုကနေပါကြားနေရပါတယ်။ကုလသမဂ္ဂထောက်ခံထားတဲ့လီဗျားအစိုးရနဲ့တိုက်ခိုက်နေတဲ့လီဗျားမျိုးသားစစ်တပ်ကောင်းဆောင်ခါလီဖာဟက်တိုက်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့တယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ကြောင်းတောက်ချန်နေကထွက်ပေါ်လာပြီးနောက်ပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေအပါအဝင်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။
အီဂျစ်သမ္မတအဗ်ဒယ်ဖတ်တိုက် LCC သမ္မတယာရုကို2030အထိဆက်ခံနိုင်ခွင့်ပေးမယ်ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီး၃ရက်ကြာလူထုဆန္ဒခံယူပွဲကိုစနေနေ့မှာစတင်လိုက်ပါပြီ LCC ကိုထောက်ခံသူအများစုရှိနေတဲ့လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်တုန်းကဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်အတည်ပြုလိုက်ပြီးမှပဲအခုလိုလူထုဆန္ဒခံယူပွဲဆက်ကျင်းပါတာပါမြို့တော်ကန်ရိုတဝိုက်ကမဲယုံဒီမှာလုံခြုံရေးတင်းတင်းကြပ်ကြပ်ချတာပါတယ်ဒီဖွဲ့စည်းပုံပြင်ဆင်ချက်အတည်ပြုလိုက်ရင်တော့သမ္မတရဲ့အာဏာပိုကြီးလာမှာအပြင်ဒီသမ္မတနယ်ပတ်မှာစစ်တပ်ရဲ့လွှတ်မှုမှုလည်းတိုးလာမှာဖြစ်ပါတယ်ခင်ဗျ
မတ်တင်ထိုင်းနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ရခိုင်စစ်တွေအကျဉ်းထောင်စုပမှုအခြေအနေကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်စစ်တွေအကျဉ်းထောင်မှာအကျဉ်းသားတွေကိုထောင်ပြောင်းရွှေ့တဲ့ကိစ္စအမကျေနပ်ရာကနေဧပြီလ20ရက်စနေနေ့ညဦးပိုင်းမှာထောင်တွင်းစုပမှုဖြစ်ပွားခဲ့ပြီးတော့ထောင်အနာပိုင်တွေကအခြေအနေကိုထိန်းသိမ်းနိုင်ခဲ့ပုံရတယ်လို့အချင်းထောင်ရှေ့သွားရောက်လေ့လာခဲ့သူတယောက်က VOA ကိုပြောပါတယ်။အခုတော့စစ်တွေထောင်တွင်းထောင်ပြင်မှာလုံခြုံရေးတင်းကျပ်ထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ရှင်
။စစ်တွေအချင်းထောင်ထဲမှာစနေနေ့ည8နာရီကျော်လောက်ကစပြီးစူပူမှုဖြစ်ပွားခဲ့တာပါ။သမရရဲ့လူငင်းချမ်းသာကွင်းအရလွတ်ပေးတဲ့အကျဉ်းသားအရေးအတွက်နဲတာရခိုင်တိုင်းသားတချို့ကိုအခြားဒေသကအကျဉ်းထောင်တွေစီပြောင်းရွှေ့ဖို့စီစဉ်ခဲ့တာကိုမကျေနပ်ရာကစာပြီးထောင်တွင်းစူပူမှုဖြစ်ပွားရတာလို့စူပူမှုဖြစ်နေချိန်စစ်တွေထောင်ရှိတွားရောက်လေ့လာခဲ့တဲ့2015ရွေးကောက်ပွဲဝင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်တဦးဖြစ်သူစစ်တွေမြို့ကန်ဦးမောင်ထွန်းလှိုင်ကပြောပါတယ
်ဖြစ်တာကရှင်းနိုင်ကျော်လောက်ကဖြစ်တယ်လို့သူတို့ကရှင်းနိုင်ကျော်လောက်ကဖြစ်တယ်လို့ပြောပေါ်တော့ကျွန်တော်သက်ရှင်းနိုင်လက်မှာရောက်ပါတယ်ကျွန်တော်တော့ဗာမလေးဖြစ်တာတော့ဗာမတော့မချဘူးဒါလည်းထောင်ပြကတော့ကဟောတယ်နေတော့ကြားတယ်ဝေးဝေးနော်အဲ့လိုဟောကြတယ်နော်ကျွန်တော်တို့ရင်းနှီးတဲ့လူတွေစကားပြရတော့ဒီလုံငင်းချင်းတာလေလေပိတာမှာဒီကလည်းသိမပါဘူးလေနောက်ပြီးထောင်ချွေခံရတဲ့လူတွေကသူတို့ဥဆောင်မဖြစ်တာလို့လို့နော်ပြရတယ်ကျွန်တော်တို့မရောက်ခင်လူတွေပြောတာကတော့အနေနဲ့မိုးပေါ်ကိုထောင်ပြီးမှစနေနေသိထုတ်ပြီးပိုက်ဖောက်ပြီးနာနေနေညီတော့ထိမ့်သိမ့်တာပေါ့နော်ကျွန်တော်အေဒီနာရောက်ပြီးနာတင်းယူနေချိန်ကတော့ပါမပြည့်ဆွဲဆိုလည်းမကြတော့ဘူးဒါလည်းဆိုအော်နေတာပြည့်ချရတယ
်သမရဦးဝင်းမြင့်ရဲ့မြန်မာနှစ်တည်းကူလူငင်းချမ်းသာကွင်းဂျင်ညာချက်အရာတနိုင်ငံလုံးမှာလှုပ်ပေးတဲ့အကျဉ်းသားဥယေ1000လောက်ရှိပြီးအဲ့ဒီထဲမှာစစ်တွေအကျဉ်းထောင်ကနေလှုပ်ပေးတဲ့အကျဉ်းသား116ဦးရှိပါတယ်ဒီတော့တွင်ရခိုင်ပြည်နယ်မှာအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စည်ရေးပဋိပက္ခကြောင့်ပုံနှကျွန်းရတိတောင်ကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေမှာည9:00နေမနက်9:00အထိညမထွက်ရအမိတ်ပုံမှတ်144ကို APTN ကပ ြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေလက်မှတ်ရေးတိုးအမိန့်ထုတ်ပြန်ထားပါတယ်။အခုလိုစစ်တွေထောင်စုပူမှုကြောင့်စစ်တွေမျိုးကိုပါညမတွေ့ရအမိန့်ထုတ်ပြန်လာမှာကိုမျိုးကန်တွေစိုးရိမ်နေကြတယ်လို့စစ်တွေမျိုးကန်ဦးမောင်တွန်းလှိုင်ကပြောပါတယ်
။ကျွန်တော်တို့အခုလိုအလမ်းမှာတော့ကျွန်တော်တို့ဟိုဖက်မလေးအိုက်ကိုဖြစ်နေကြတယ်။မျိုးပေါ်မှာလည်းလူတွေကလည်းဟိုကြီးလက်စားနေနေရတယ်နော်။အဲ့ဒီကြားထဲမှာအခုလိုဒီလိုတခုဖြစ်လာပြီဆိုဒီလိုဘောကလူတွေဆိုရင်မဖြစ်တာပေါ့နော်။နောက်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာကကာဖြူမထုတ်တာကျွန်တော်တို့စစ်တွေရနောက်ပြီးပေါက်တော့အဲ့ဒီကျင်းနေအဲ့ဒီဟာလည်းဒီလိုဖြစ်လာနေဆိုရင်ဒီလိုညမထွက်အမိထုတ်လိုက်အဲ့ဒီဟာဒီဖြစ်လာနေဆိုရင်ဒီမိကြရဲ့ကျွန်တော်လူတွေကလည်
းရခိုင်ပြည်နယ်အရေးဖြေရှင်းရမှာ NLD အစိုးရရဲ့ကင်တွယ်မှုလိုအပ်ချက်တွေကြောင့်ဒေသခံရခိုင်တိုင်းရင်းသားတွေကြားမကျေနပ်မှုတွေပိုတိုးလာနေတယ်ဆိုတော့ဝေဖန်သုံးသပ်မှုတွေကလည်းထွက်ပေါ်နေတာပါစစ်တွေထောင်စုပူမှုဟာရခိုင်အရေးနဲ့ပတ်သက်တဲ့မကျေနပ်မှုတွေကိုထင်ဟစေတယ်လို့သုံးသပ်သူကအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်အခုလက်ရှိကျွန်တော်တို့ NLD အစိုးရကဒီရခိုင်အရေးရခိုင်ပြဿနာမှာကင်တွယ်မှုကမှားနေလေလို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့ကမ္ဘာတော်ကနေပြီးတော့ကြေညာလိုက်တယ်အေးရခိုင်တပ်မတော်ကိုအပြုတ်တိုက်ပြစ်မယ်လို့ပြောတာတော်အောင်ဆန်းစုကြည်အတိုင်ပင်ခံကိုယ်တိုင်ကသဘောတူတယ်အမိန်ပေးတယ်ဆိုတော့သဘောမျိုးနဲ့တိုက်တယ်ဆိုတော့အဲ့လာကိုကမှားနေပြီတကယ်ဆိုရင်ရခိုင်အရေးရခိုင်ပြဿနာဟာအေးချမ်းစွာဖြေရှင်းဖို့တင့်တယ်ဆိုတော့အခုကရခိုင်အရေးဆိုတဲ့အခါမှာအခုကလူမျိုးရေးလို့ဖြစ်လာတဲ့ခါကျတော့ဒီစစ်တွေထောင်ထဲမှာအခုရောက်နေတဲ့လူတွေကလူမျိုးရေးစိတ်တက်နဲ့လူမျိုးရေးပောက်ကွဲမှုဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ
်စစ်တွေထောင်စုပူမှုအတွင်းအခြေအနေတွေထိမ့်သိမ်းကြရမှာအကျဉ်းသားတွေထိခိုက်ဒဏ်ရာရတာရှိမရှိရှင်းရှင်းလင်းလင်းမသိရသေးပါဘူးစစ်တွေမျိုးကလာတဲ့သတင်းတပ်ပုံတွေအရစစ်တွေထောင်အပြင်ဘက်မှာရဲတပ်ဖွဲ့အင်အား200လောက်တိုးချထားပြီးထောင်တွင်းမှာလည်းလုံခြုံရေးအင်အားတင်းကျပ်ထားကြောင်းသိရပါတယ်2018အောက်တိုဘာလတုန်းကလည်းစစ်တွေထောင်တွင်စူပူမှုဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။ကုညံဝဲအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုဒီခါမှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးဖို့လှည့်ရောက်ပါပြီ။ဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ပြပကျွေးမီဒေါ်လာတန်ပေါင်း1000ကျော်ရှိတာကိုအတိုးပေးနိုင်ဖို့နဲ့ပြန်ဆက်နိုင်ဖို့ NLD အစိုးရကကြိုးပမ်းနေပုံနဲ့တရုတ်ကျွေးမီဖိစီးတဲ့နိုင်ငံတွေအကြောင်းဥအောင်ခင်ကရေးသားပြီးတော့ကုညံဝဲအောင်နဲ့အတူတင်ဆက်ထားပါတယ်ရှင်။
မြမတီဟာအကျွေးနွန်ထဲမှာနေနေတဲ့အတွက်အကျွေးနွန်ကိုပယ်ရှားပြီးအကျွေးဖိစီးမှုမရှိအောင်အတန်တန်ကြိုးစားနေရတယ်လို့စီမံကိန်းနဲ့ဗန္ဒိုင်းဝင်ကြီးဦးစိုးဝင်းကလွန်ခဲ့တဲ့ဒီဇင်ဘာလတရနေ့ကရန်ကုန်မှာကျင်းပတဲ့မြမကုံသွေးရေးပွဲတော်မှာပြောသွားပါတယ်ပြပကျွေးမီဒေါ်လာတန်ပေါင်း1000ကျော်ရှိတာကိုပြည်သူ့ငွေစည်းရင်းကော်မတီအစဉ်ခါစားမှာပေါ်ပြကြောင်းသိရပါတယ်ဒီတော့အတွင်းဒေါ်လာငွေတန်ဖိုးတက်နေပြီးကျန်ငွေတန်ဖိုးကျဆင်းနေတာကြောင့်ဆန့်ရမယ့်အကျွေးပမာဏဟာ50ရာခိုင်နှုန်းလောက်တိုးပွားလာသလိုဖြစ်နေပါသေး။နိုင်ငံခြားချင်းငွေနဲ့အကောင့်တွေပေါ်တဲ့စီမံကိန်းတွေမပြီးမပြတ်မအောင်မမြင်ဖြစ်နေရင်အကျွေးနွန်ထဲမှာနေနေအောင်ပါပဲလို့ဝန်ကြီးဦးစိုးဝင်းကပြောသွားပါသေး။နိုင်ငံခြားကျွေးမီဒေါ်လာတန်1000ကျော်ထဲမှာတရုတ်ကိုပြန်ဆက်ရမှာကတန်4000ကျော်ဖြစ်ပါသေး။တရုတ်အကျွေး69ရာခိုင်နှုန်းဟာစီအစိုးရလက်ထက်ကအတိုးလေဒတ်မ900ခိုင်နှုန်းနဲ့ချေယူထားတဲ့ငွေတွေဖြစ်ပြီးအခုပြန်ဆက်ရမယ်အချိန်ရောက်နေပါပြီ။ပြပချင်းငွေထဲမှာတရုတ်ရဲ့ချင်းငွေဟာအတိုးအများဆုံးဖြစ်နေတဲ့အတွက်တရုတ်အကျွေးကိုအမြန်ဆုံးပြန်ဆက်ဖို့လွှတ်တော်မှဆွေးနွေးကြပါသေး
။ငွေချေးတဲ့အခါမှာတရုတ်ဟာစီးပွားရေးဦးတည်ချက်သာမကပဲနိုင်ငံရေးရည်ချက်ကိုပါထည့်သွင်းစဉ်းစားတယ်လို့သုံးသပ်ကြပါတယ်။အကျွေးပြန်ဆက်နိုင်မဲ့အလားအလာနည်းပေမဲ့သဘာဝတယံဇာတကျွယ်ဝတဲ့နိုင်ငံဆိုရင်တရုတ်ကငွေထုတ်ချေဖို့အသင့်ပဲလို့ဆိုပါတယ်တရုတ်ရဲ့ရန်ဝန်လမ်းကြောင်းစီမံကိန်းမှာပါဝင်နေတဲ့နိုင်ငံပေါင်း68နိုင်ငံမှာ23နိုင်ငံဟာတရုတ်ကျွေးမီဖိစီးတဲ့ဒဏ်ကိုခံနေရတယ်လို့လွန်ခဲ့တဲ့နှစ်ဧပြီလ16ရက်နေ့ထုတ် Nikkei Asian Review မှာဖော်ပြပါတယ်စီအစိုးရချေယူခဲ့တဲ့တရုတ်ကျွေးမီဟာ NLD အရသာတစ်ပိုင်းအစိုးရဖြေရှင်းရမယ့်ပြဿနာလို့ဖြစ်နေပါတယ်စီအစိုးရခွင့်ပြုချက်နဲ့တိဆောက်ခဲ့တဲ့မြေစုံဆယ်မှာတရုတ်ကဒေါ်လာတန်း800ရင်းနှီးထားတာကိုအရင်ရောအတိုးပါပြန်ဆက်ရမယ့်ပြဿနာကိုလည်းဖ ဖြေရှင်းဖို့လိုပါတယ
်။နိုင်ငံခြားကျွေးမြီအလွန်များလာတာဟာတိုင်းပြည်စည်းပွားရေးထိခိုက်နိုင်တယ်လို့ယုံကြည်ကြပါတယ်။အကျွေးစုပြုံလာတဲ့အခြေအနေကိုမရောက်ဘဲဂတိပေးထားတဲ့အတိုင်းအတိုးမှန်မှန်ဆက်နိုင်ရင်ကျွေးဆက်နိုင်ရည်ရှိတယ်လို့ကမ္ဘာပံနဲ့အပြည်ဆိုင်ရာငွေကြေးရံပုံငွေအဖွဲ့တို့ကသတ်မှတ်ထားပါတယ်။နိုင်ငံခြားကျွေးမြီဟာနိုင်ငံခြားပို့ကုန်တန်ဖိုးနဲ့တူညီလာပြီးတိုင်းပြည်အသတင်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းဖြစ်လာရင်ကျွေးပြည်စည်းမှုရှိလာပြီလို့ဆိုပါတယ်။မြန်မာရဲ့နိုင်ငံခြားကျွေးမြီဟာတိုင်းပြည်အသတင်ထုတ်လုပ်မှုရဲ့16ရာခိုင်နှုန်းသာရှိနေပြီးကျွေးမြီစုစုပေါင်းကတော့တိုင်းပြည်အသတင်ထုတ်လုပ်မှုရဲ့35ရာခိုင်နှုန်းရှိနေတဲ့အတွက်ကျွေးပြည်စည်းမှု debt distress ဖြစ်နိုင်တဲ့အခြေအနေမရှိဘူးလို့ IMF ငွေကြေးရံပုံငွေအဖွဲ့ကသုံးသပ်ပါတယ်။
ဝင်ငွေနှဲတဲ့နိုင်ငံတရာကျော်ဟာတရုတ်စီကငွေချေးထားပါတယ်။ပြန်မဆက်နိုင်ရင်တရုတ်ကဘယ်လိုလုပ်မယ်ဆိုတာကိုတော့မခံမနိုင်သေးပါဘူး။ငွေမရရင်ပစ္စည်းသို့မဟုတ်အခွင့်အရေးကိုယူမဲ့သဘောရှိပါတယ်။သီရိလင်္ကာအစိုးရရဲ့ဟမ်ဘန်တိုတာစိတ်ကန်းစီမံကိန်းကိုတရုတ်ချင်းငွေနဲ့တိဆောက်ပြီးစီးပွားရေးတွက်ချေမကိုက်ပဲအကျွေးထူလာလို့စိတ်ကန်းတစ်ခုလုံးတရုတ်လက်ထဲထိုးအပ်လိုက်ရပါတယ်။ဒီစိတ်ကန်းကိုတရုတ်က96နှစ်ချုပ်ကင်ခွင့်ရသွားပါတယ်။တဘာဝတယံဇာတမရှိပဲလူဦးရေတသန်းမပြည့်တဲ့ဂျီဘိုတီနိုင်ငံလေးကိုတရုတ်ကဒေါ်လာငွေတန်းထောင်ချီထုတ်ချေးပြီးစစ်စခန်းတည်ဆောက်ခွင့်ရသွားပါတယ်။အာဖရိကအရှေ့ပိုင်းအေဒင်ပင်လယ်ကွေ့ကမဟာဗျူဟာကျတဲ့နေရာဖြစ်လို့တရုတ်အတွက်ငွေချေးရကြိုးနှက်တယ်လို့သုံးသပ်ကြပါတယ
်။ပါကစ္စတန်တရုတ်စီးပွားရေးဇင်းကြံဟာမြန်မာအတွက်သင်္ကန်းစာကောင်တစ်ခုဖြစ်နိုင်ပါတယ်။ဒေါ်လာတန်းထောင်ချီပြီးစခဲ့တဲ့ပါကစ္စတန်တရုတ်စီးပွားရေးဇင်းကြံဟာတန်း6000ကျော်အထိကုန်ကျသွားပါတယ်။ဇင်းကြံရဲ့တော့ချက်ဖြစ်တဲ့ဂွာဒါရင်းနဲ့စိတ်ကန်းကို2015မှာတရုတ်က43နှစ်ချုပ်ကန့်ခွင့်ရရှိသွားပါတယ်။စိတ်ကန်းဝင်ငွေ90ရာခိုင်နှုန်းကိုတရုတ်ကရပါတယ်။ရှင်ချမ်းပြည်နယ်နဲ့ဆက်သွယ်တဲ့ဂွာဒါရင်းနဲ့စိတ်ကန်းဟာတရုတ်အတွက်အရေးပါတယ်လို့ယူနန်နဲ့ဆက်မဲ့ကြောက်ဖြူရင်းနဲ့စိတ်ကန်းဟာလည်းတရုတ်မဟာဗျူဟာမှာအလွန်အရေးကြီးပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံနဲ့ပိုးလမ်းမတဲ့အစီအစဉ်ကြောင့်မြန်မာအစိုးရဟာတရုတ်ကျွေးမီပြည်လာတဲ့အခြေအနေကိုရောက်သွားနိုင်တယ်လို့သုံးသပ်ကြပါတယ်။စီမံကိန်းတွေကျေပြန့်လာလေလေအကျွေးတင်တဲ့ပမာဏလေးကြီးမားလာလေလေဖြစ်နိုင်ပါတယ်။ဒါပေမဲ့တိုင်းပြည်ရဲ့နှစ်စဉ်အသတင်ထုတ်လုပ်မှုဟာကျွေးတင်တဲ့နှုံးနဲ့မြင်မနေရင်တော့အကျွေးပြည်စည်းမှုကိုကြုံတွေ့ရဖွယ်အလားအလာမရှိပါဘူး။ဒီပါကျွေးမီများလာပြီမဲ့အတိုးပေးဆက်နိုင်တဲ့အခြေအနေဖြစ်ပါတယ်။ကျွေးမဆက်နိုင်ရင်တော့ကျွေးရှင်လိုချင်တာကိုပေးရမယ့်အခြေအနေရောက်သွားနိုင်ပါတယ်ခင်ဗျာ
။ဝန်ခင်မြန်မာရေးတုံ့တက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ရဲ့တင်းကုန်နေမနက်ခင်းစီစဉ်တွေကိုတော်တာရှင်တွေတိုက်ရိုက်နားဆင်နေကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့အမေရိကန်တုံ့ EDN တင်ကင်းစာစီစဉ်ကိုတင်ဆက်ပေးကြပါတယ်။ဒေါ်လာတန်ကပြောပြပေးပါလိမ့်မယ်ရှင
်။ဒီတွင်ပါခေါ်တယ်လို့ဒေဗီရတဲ့ call ကိုအခြေခံတဲ့ EDN အတုံးတွေကိုတင်ပြပေးမှာမို့ခုပထမဦးဆုံး
call a spade a spade
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက c a l l call ကခေါ်တာ a ကတခု s p a d e spade ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာဂေါ်ပြားလို့အဓိပ္ပာယ်ရပါတယ် a spade ကတော့ဂေါ်ပြားတခုပေါ့ဒါကြောင့် scribe ခွန်ရဲ့လုံကောက်အဓိပ္ပာယ်ကတော့ခေါ်ပြားကိုခေါ်ပြားလို့ခေါ်ဖို့ဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဒီတော့ကရှေးဂန္ဓဝင်ဂရိကနေမှတဆင့်နောက်ပိုင်းမှာအင်္ဂလိပ်စာရေးဆရာတွေသုံးလာကြတာဖြစ်ပါတယ်။ခေါ်ပြားကိုခေါ်ပြားရဲ့လို့ရှင်းရှင်းလင်းလင်းခေါ်ဖို့ပြောထားတာမို့ idiom ဆိုတဲ့ device အဓိပ္ပာယ်ကလည်းအရှိကိုအရှိတိုင်းပြောဖို့ခေါ်ဖို့ဖြစ်ပါတယ်။တခါတရံလူအဖွဲ့စည်းကြားအရှိကိုအရှိတိုင်းဝင်ဝင်ပြောမိရင်ရန်ရာကြမှာအားနာရာကြမှာမို့သူများမကြိုက်မှာဆိုးလို့စိတ်ဆိုးမှာဆိုလို့ကြားကောင်းအောင်ကြည်ပြောကြရတဲ့အခါတွေလည်းရှိပါတယ်။တချို့အတုံးနှုံးကြတော့တဲ့တဲ့ပြောရင်ယဉ်တိရရောက်တော့စကားလှလှသုံးပြီးပြောရတဲ့အခါတွေလည်းရှိပါတယ်။ဥပမာအတုံးမကြတဲ့လူတူကိုအတုံးမကြဘူးရဲ့လို့တဲ့တဲ့ပြောတာမျိုးလို့ပေါ့။ဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ Let me call a spade a spade. You're hopeless in everything you do.
ပမလင်းလင်းပဲအရှိကိုအရှိတိုင်းပြောပြစီခင်များဟာဘယ်နေရာမှာမှတုံ့မြရတဲ့လူဖြစ်တယ်လို့တေးပေးရပါတယ်။ဥပါကုန်နောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Let me call a spade a spade. You're hopeless in everything you do.
ခုဆက်လက်ကြင်ပြပြီးမှာကတော့
Wake up call.
ဖြစ်ပါတယ်။ဆာလုံမောင်က W-A-K-E, wake, you be up, wake up ကအေးရကနေနိုးလာစေတာ C-A-L-L, call ကခေါ်တာဆိုတော့စကပိုက်ထူးရဲ့တိုက်ရိုက်ဒီပဲကတော့အေးရကနေနိုးလာအောင်ခေါ်ကြပေါ့ဒီတုံးကတော့ဟိုတယ်တွေမှာသွားတည့်တဲ့အခါမနေ့စောစောကိုယ့်ကိုနှိုးဖို့လိုတယ်ဆိုရင်ကောင်တမာတာဝန်ကျနေတဲ့ဝန်ထမ်းကိုဘယ်ချိန်မှတယ်လီဖုန်းဆက်ပြီးနှိုးဖို့မေတ္တာရက်ခံတဲ့အလေးကနေဆင်းသက်လာတာဖြစ်ပါတယ်ဒါကတော့တိုက်ရိုက်ဒီပဲပေါ့ပြောပါဒီပဲကတော့အချိန်လေးတစ်ခုခုအကြောင်းနဲ့ပတ်သက်လို့ဒီတိုင်းကြည့်နေလို့တော့မဖြစ်ချေဘူးတစ်ခုခုလောက်တော့မှဖြစ်မယ်ဆိုတဲ့အတ္တိတရားဝင်စေတဲ့ဖြစ်ရတစ်ခုကိုဆိုလိုတာဖြစ်ပါတယ်ဒီနေ့တော့အချိန်လေးအကြောင်းမျက်စိပွင့်နားလေသဘောပေါက်သွားစေတာသတိပြရရောက်စေတဲ့ဖြစ်ရကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်ပြီး George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It was a wake up call for Tom to stop smoking when his brother diedof lung cancer.
သူနီးဆုတ်ကင်ဆာနဲ့ဆုံးသွားတော့တော်မင်းနဲ့စိတ်တွေမဖြတ်ရင်မဖြစ်တော့ဘူးဆိုတဲ့အတ္တိတရားကိုဝင်လာစေတယ်လို့ခြေပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ It was a wake up call for Tom to stop smoking when his brother died of lung cancer.
ခုနောက်ဆုံးတင်ပြပေးမှာကတော့
at someone's beck and call.
ဖြစ်ပါတယ်AT at ga niya go yi hnun ne we be preposition SOMEONE apostrophe s someone's ga lu du ti yaw ye BECK bek ga gao nyi kho ra le ya kho ra ANDN ga ni CAL kho ga kho ra so ro subscribe thun ne long gao de be ga ro lu du ti yaw go gao nyi kho ra le ya kho ra phit par de di thong ye idiom de be ga de tai ma kwa la ba wu အခေါ်ခံရဖို့အခိုင်ခံရဖို့အမြဲအစဉ်သင့်စောင့်နေတာကိုဆိုလိုပါတယ်။ကျမတို့မြို့မှာဘန်းစကားမှာဆိုတော့လူတူဦးကထိုင်းဆိုထိုင်းထဆိုထအခိုင်ခံနေရတဲ့အနေအထားမျိုးကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့လူတူဦးရဲ့ခိုင်းပတ်ဖြစ်တာခိုင်းလို့ကောင်းတဲ့လူမျိုးခိုင်းလိုက်ရင်အမြဲအစဉ်သင့်ရှိတာမျိုးစေလိုရာစေဆိုတဲ့လူမျိုးလို့ပေါ့။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
The poor guy is at the beck and call of that pretty girl.
The nausea kaung ni ai lu ba be. Ho me ma cho li ye khai ba phi ni de lo de be ya ba de. U ma go naw ta khaw le la chi cha ya aw ma.
The poor guy is at the beck and call of that pretty girl.
Di de din ba call go chi khan bi jin pya ke de idiom a thon ni ga ro.
Call a spade a spade. Wake up call at someone's beck and call
တို့ဖြစ်ကြပါလေနောက်တရင်ပါကုလိုချိန်မျိုးမှလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်းနဲ့ George Crew တိဆက်ပေးထားတဲ့ American idiom သင်ခန်းစာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့တန်းလေးစီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ voabamis.com မှာတိုက်ရိုက်နားဆင်ကြည့်ရှုနိုင်သလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News စာမျက်နှာမှာလည်းထုတ်လွှင့်နေတဲ့အချိန်တွေတပြိုင်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနက်ခင်ဗျာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ24 40နဲ့51အပြင်လှိုင်းလက်မီတာ190တို့ကနေထားလိုက်ဒါရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီနေ့မနေ့ခုနိုင်ထိထုတ်လွှင့်ပေးမယ့်စီစဉ်နေမှာတော့ဒါရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြမှာပါ။စီစဉ်နေညဒါရိုက်လေးလိုင်းစီစဉ်မှာကောင်းလွင့်ဦးတို့ဘယ်လိုဆွေးနွေးထားလဲဆိုတာကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒါရိုက်လေးလိုင်းစီစဉ်မှာတော့ကျွန်တော်ဒီဝါဒေသရဲ့အပြောင်းလဲနေတဲ့မြန်မာနိုင်ငံရဲ့ပြည်ရင်းငြိမ်းချမ်းရေးပေါ်ရိုက်ခတ်လာနေတဲ့အခြေအနေကိုကျွန်တော်ဆွေးနွေးသွားမှာပါ။ဒီကိုပိုင်အုတ်ချုပ်ခွင့်ရဝါဒီသားမှာငင်းချမ်းရေးတည်ဆောက်မှု230ပြည့်အခမ်းအနားဒီတစ်ပတ်ထဲမှာပဲကျင်းပသွားတဲ့နေရာမှာဒီဖွံ့ဖြိုးတိုးတက်နေတဲ့ဒေသပေါ်မှာဒီကြံတန်းရင်းသားအင်အားစုတွေအားကျစရာဖြစ်ခဲ့ပါတယ်ဒီနိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တနေတဲ့ဝါဒီသားရဲ့ဒီဖွံ့ဖြိုးမှုတွေဟာတခြားတန်းရင်းသားဒေသတွေအတွက်နမူနာကောင်းတစ်ခုလားဓမ္မမောင်ရင်လက်နက်ကင်ဖွဲ့စည်းရေးနဲ့ငင်းချမ်းရေးကိုအစိုးရရဲ့ကြိုးပမ်းမှုတွေမှာအံမွန်တဲ့ပုံစံတစ်ခုများဖြစ်နေသလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်ဒီရခိုင်မျိုးသားကောင်စီ ANC ရဲ့ထွေထွေအတွင်းရေးမှူးလည်းဖြစ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဦးထွန်းစောနောက်တစ်ခါတိုင်းရင်းသားရေးချမ်းကျင်သူတူလည်းဖြစ်တဲ့သတင်းစာဆရာဦးမောင်စိုးတို့ဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်ဆွေးနွေးပွဲကိုအရင်စကြပါတယ်ဒီနေရာမှာဒီအရင်ဆုံးတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်တွေကိုသိကြပါတယ်ဒီဝါဒေသရဲ့ဒီနေ့အခြေအနေဟာဟိုတကယ်တခြားတိုင်းရင်းသားတွေအားကျမယ်ဆိုရင်အားကျစရာကောင်းလောက်တယ်တကယ်အပြောင်းလဲတစ်ခုလိုများဆုံးနိုင်လားခင်ဗျာဆရာဦးမောင်ဆိုအရင်ဆွေးနွေးပေးပါလား
အဲ့လိုပြောမယ်ဆိုလို့ရှိရင်ဝါဒေသဖြစ်ထွန်းလာပုံတော့ကျွန်တော်တို့အရင်လေ့လာဖို့လိုအပ်ပါတယ်ကျွန်တော်တို့ဝါဒေသကအင်္ဂလိပ်လက်ထက်တည်းကစပြီးတော့အင်္ဂလိပ်ခေတ်ကလာအုတ်ချွေမသက်ရောက်မှုရှိတဲ့ဒေသပါလွတ်လပ်ရပြီတဲ့နောက်ပိုင်းမှာလည်းသူကအုတ်ချွေဩဇာမသက်ရောက်တဲ့ဒေသပါအဲကွန်လေး1950ခုနှစ်ကွန်မန်ဒန်ဝင်လာပြီတဲ့နောက်ပိုင်းမှာဒီကွန်မန်ဒန်တပ်တွေနဲ့ကော့တာဝေးကောင်းဆောင်တွေရဲ့ဘင်းကုန်ကူအောင်မှာဝါလူသူရဲ့ပုံမှန်မှုတွေဖြစ်ပါတယ်။အဲဒီမှာ66 69 68မှာပုံမှန်မှုတွေဖြစ်ပြီးတော့69ခုနှစ်ကစပြီးဘီကွန်စ်ပါတီပြောမှာလေ။အဲတော့ဘီကွန်စ်ပါတီရဲ့စီးရုံးမှာ1982ခုနှစ်မှာဝါဒေသတစ်ခုလုံးအခြေခံဒေသအဖြစ်လွတ်မြောက်သွားခဲ့ပါတယ်။အဲဒါပေမဲ့89ခုနှစ်မှာဘီကွန်စ်ပါတီရဲ့ခေါင်းဆောင်မှုတွေကိုဖယ်ရှားပြီးတော့ဝါရီယာကိုမျိုးသားမျိုးသားရေးတွေလှုပ်ရှားလာတဲ့ကာလပါအဲ့တော့ဝါအနေနဲ့ထူးခြားချက်တွေအများကြီးရှိပါတယ်ကျန်တဲ့ဒေသတွေနဲ့တော့မတူပါဘူးဒါပေမဲ့ဘလိုပဲဖြစ်ဖြစ်ဒီကိုပိုင်အုတ်ချွေဒေသတစ်ခုတည်းနဲ့သူ့တင်မျိုးကိုသူအုတ်ချွေခွင့်ရတာစီမံပိုင်ခွင့်ရတာသူ့နယ်မြေရဲ့လုံခြုံရေးအုတ်ချွေတရားစီရင်ရေးကိုကိုပိုင်အုတ်ချွေခွင့်ရတဲ့ဟာနဲ့ပတ်သက်ပြီးတော့အဲတခြားတိုင်းရင်းသားတွေအနေနဲ့တော့ကျွန်တော်တို့အားကျမယ်ဆိုအားကျလောက်ပါတယ်
ဒါပေ
မဲ့ဒီမှာတခုတွေ့ရတာတခုကတော့ကျွန်တော်ဝါဒေသက89ခုနှစ်ငင်းငင်းရပြီးရကာလမှာနဝတအစိုးရနဲ့ထူးထူးခြားခြားနဲ့ပြိမာပြုခဲ့ပါတယ်အဲ့တော့နဝတအစိုးရဆိုတာ88မှာတက်လာခဲ့ပြီးတော့ဒီကျွန်တော်တို့1954ချေအဥပဒေကိုဖျက်သိမ်းပြီးတော့အမိတ်အော်အာဏာနဲ့တည်ထောက်ခဲ့တဲ့ကာလပါစစ်ဘုတ်ချုပ်ကြီးကြဲ့အမိတ်ဟာဥပဒေတိုင်အာဏာတည်ပါတယ်အဲ့တော့88ကစပြီးတော့89ကစပြီးတော့ဒီထူးထူးခြားခြားဆိုပြီးတော့ဒီတောက်ခဲ့တာအခြေခံဥပဒေတရားဝင်ပြီမဲ့အခု2008အခြေခံဥပဒေပြဋ္ဌာန်းပြီးတဲ့ကာလမှာတော့တရားဝင်မှုတော့မရှိပါဘူးအဲ့တော့ဒီကိစ္စဆက်လက်ဖြေရှင်းရမယ့်ပြဿနာတရားဖြစ်ဒီရှိနေစေဖြစ်ပါတယ်
ဟုတ်ကဲ့ကြာဦးမဆွဆွနေတဲ့ကျေးဇူးပါဆိုတော့ကျွန်တော်ဦးထွန်းစောရဲ့သဘောထားခင်ဗျာအခုဒီ230အထင်းမှာဒီဝါဒေသဖွံ့ဖြိုးတိုးတက်မှုအခြေအနေတွေဟာတခြားတိုင်းရင်းသားဒေသတွေအတွက်နမူနာကောင်းတစ်ခုလိုများပြောနိုင်သလားကြာဦးထွန်းစော
ဟုတ်ကဲ့ကျွန်တော်ကတော့ဒီနေရာမှာဒီဝါပြစ်သီးသီးချင်းရဲ့ပါတီဝါသပရဲ့အနည်းဆုံးနေပြည်ခန်းနာမှာဥက္ကဋ္ဌပေါ့ယူချန်းပြောတော်တဲ့မင်းကိုရဲ့နောက်ပြီးတော့ဒူဥက္ကဋ္ဌကျောက်ကွန်အရဲ့သတင်းစာရှင်းလင်းမှုကပြောကြားချက်တွေကိုကျွန်တော်ကဒီပိုင်းပြောကြည့်နေတာပေါ့နော်ဥပဒေပြောမယ်ဆိုလို့ချင်းအဲ့မှာအချက်၄ချက်အဓိကအချက်၄ချက်တွေ့တာပေါ့လေဒီတစ်ချက်ကသူတို့ဒီဇိုင်းမဲ့တောင်းဆိုနေတဲ့ဒီဝါကိုပိုင်အောင်ချုပ်ခွင့်ရဒေသကိုပြည်နယ်အဆင့်ဆက်ဖက်ပေးဖို့ပေါ့နော်အဲဒုတိယတစ်ချက်ကတော့သူပြည်ထောင်စုမှခွင့်မထက်ဘူးဆိုရယ်သူကသူအာမခင်တက်ပေးတာပေါ့ဆိုတတိယတစ်ချက်ကတော့ဒီငိမ့်တဲ့ရဲနဲ့မိမိကိုယ်ကိုခုခံတာကိုပိုင်ခွင့်အတွက်တဲ့နဲ့လက်နဲ့အင်အားကိုသူကဆက်လက်ပြီးတော့မှတည်ဆောက်သွားမယ်ဆိုတဲ့အချက်ကိုတွေ့ရတယ်နံပါတ်၄တစ်ချက်အနေနဲ့ဆိုလို့ကြည့်ရင်ဒီနှစ်30တိုင်တိုက်ပွဲမရှိတဲ့အဖွဲ့အနေနဲ့လက်ရှိ NCA ကိုလက်မှတ်ထိုးစရာမလိုဘူးဆိုရယ်ရည်တည်ချက်သဘောထားကိုထုတ်ပြရတယ်ပေါ့နော်ဒါတွေကသူ့ရဲ့ဖြစ်တည်မှုအရသူ့ရဲ့ယက်တီချက်ကိုထင်ဟပြနေတာပဲဖြစ်တယ်လို့ကျွန်တော်မြင်တယ်။ ဆိုရင်ကျန်တဲ့တိုင်းသားတွေအတွက်ဒီအားကြစရာအတူတူစရာလားဆိုတာကတော့ကျွန်တော်မြင်တာအားကြစရာတွေဆိုတာထက်သင်္ကန်းစာယူစရာတွေလို့ပြောရင်ပုံမှန်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့
ဒီဝါသပါရဲ့30အတွင်းရုပ်ပိုင်းဆိုင်ရာကွန်ပျူတာမှုတွေကသူ့ရဲ့ပထဝီနိုင်ငံရေးကတွန်းတင်ပေးထားတဲ့အနေအထားကြောင့်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။သူတို့ရရှိထားတဲ့လက်ရှိအနေအထားကဒီ Confederation ထက်တောင်ကျော်နေပြီလို့ပြောလို့ရပါတယ်။ဒီဝါသပါအုပ်ချုပ်တဲ့နေပြည်မှာဒေယုငွေစက်ကူနဲ့ဒေယုဘာသာစကားကိုတရားဝင်အသုံးပြုနေတယ်။နောက်ပြီးတော့မှဒီဒိုင်းရိုက်နိုင်ငံခြားဆက်ဆံရေးလိုမျိုးလွတ်ခွင့်ပြုထားတာရှိတယ်။နောက်ပြီးတော့ဇိုးရရဲ့အုပ်ချုပ်ရေးအာဏာချုပ်ကလည်းလုံးဝမရှိဘူးပေါ့နော်။ဒီအခြေအနေတွေအောက်မှာဒီမိမိကံကြမ္မာကိုမိမိလက်လက်စွာဖန်တီးဆုံးဖြတ်ပိုင်ခွင့်ကိုသူတို့အပြည့်အဝရရှိထားတဲ့သဘောဖြစ်တဲ့အတွက်ဒီ shutdown ကနေကြည့်မယ်ဆိုလို့ရှိရင်အားကြစရာတော့ဖြစ်ပါတယ်။ဒါပေမဲ့ဒီပြည်ထောင်စုသဏ္ဍာန်တစ်ခုထဲမှာတိုင်းရင်းသားတွေဒန်းတူရဲ့အခြေခံကနေကြည့်ရင်တော့အုပ်ချုပ်ရေးစနစ်ကမမှန်ဘူးပေါ့။နော်အုပ်ချုပ်သူလူဒန်းသားတွေကဒီအင်အားရှိမှအခွင့်အရေးပေးမယ်။အားရှိရင်လှုပ်ချင်သလိုလှုပ်လို့ရတယ်ဆိုတဲ့အနေအထားကိုဖော်ပြနေပါတယ်။ဒီတော့ပြည်ထောင်စုဆိုတာကအမိခံသာသာပဲအခြေတော်တွေပေါ့နော်။ဆိုကြံတဲ့တိုင်းရင်းသားတွေကလည်းဒီလက်နဲ့အပြိုင်ဆိုင်တက်ဆင်ပြီးတော့အားရှိအောင်တည်ဆောက်ကြဖို့ဒီအခြေအနေကတွန်းပို့နေတယ်လို့ဖြစ်ပါတယ်။ဆိုဒီအဲ့ဒီလိုဆိုရင်ဒီတိုက်ပြည်ကငြိမ်းချမ်းဖို့အတွက်ဒီကပဋိပက္ခတန်တရားမှာဆက်လက်ဖို့ပဲရှိပါမယ်။ဒါကြောင့်ဒီအမျိုးသားတန်တူရေးကိုအမှတ်ကဉ္ဇရှိတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုအမြန်ပေါ်ဆောင်ကြဖို့လိုမယ်လို့မြင်ပါတယ်
။ဟုတ်ကဲ့ဆရာဦးထွန်းဆောင်ဆွေးနွေးရကျေးဇူးပါ။ကျွန်တော်လည်းဟိုဒီဝါဖွဲ့ဒီအင်အားကြီးထွားလာမှုကဟိုပေါ်လေဟိုအားဟိုအားကြစရာသင်ခန်းစရာယူစရာဆိုရင်လည်းစိန်ခေါ်မှုအနေနဲ့ကျွန်တော်လည်းမေးဖို့ပါဦးဦးထွန်းဆောင်တခါလည်းဖြေသွားတယ်။ဆိုတော့ကျွန်တော်ဒီဟာနဲ့ပတ်သက်လို့ဆရာဦးမောင်ဆိုးကိုလည်းပြန်ပြီးတော့မှတ်ချက်ပေးစေချင်ပါတယ်။ဒီဝါဖွဲ့ဒီအင်အားကြီးထွားလာမှုနဲ့ဒီဖွံ့ဖြိုးမှုအခြေအနေတွေကဒီပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာရောတစုံတရာစိန်ခေါ်မှုတွေဖြစ်နေသလားဒါမှမဟုတ်ဖြစ်လာနိုင်စရာလားလားရှိနေလားဆရာ။
အဲစင်ခေါ်မှုကတော့ဖြစ်လာတော့မှာပဲခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ခုနပြောသလိုပဲသူကဖက်ဒရယ်တဲ့ကျော်သွားပါပြီ။ကွန်ဖက်ဒရိတ်တဲ့လည်းကျော်ပါတယ်။နော်။အဲ့ဒါကလည်းခုနလက်နဲ့အင်အားပေါ်မှာတိဆောက်တဲ့အခွင့်အရေးလို့ပြောလို့ရပါတယ်။အဲ့တော့အဲ့ဒါကိုကျွန်တော်တို့စိုးရိမ်ပူပန်တာကတော့တိုင်းကျန်တဲ့တိုင်းသားဖွဲ့စည်းတွေကလည်းပဲငါတို့ကလက်နဲ့ရှိမှလက်နဲ့ကင်မှလူရဝင်မယ်လက်နဲ့ကရှိမှပဲငါတို့ခွင့်ရရမယ်ဆိုတဲ့အမြင်မျိုးကိုတွေးသွားရင်မာယူငင်းငယ်ရတော့ဝေးတော့ပါပြီ။အဲ့တော့ကျွန်တော်တို့အနေနဲ့အခုကပုံမှန်26တိပြင်မယ်ဆိုတာတဲ့တိုင်းသားအခွင့်အရေးတွေနဲ့ပတ်သက်ဘယ်လိုပြင်မလဲဆိုတဲ့ပြဿနာကိုစဉ်းစားဖို့လိုလာပြီးတော့နည်းနည်းချေချင်ကြပါလေ။လက်နဲ့ရှိမယ်လက်နဲ့အင်အားရှိမယ်အဲ့ဒီလိုအနေအထားမျိုးမှာတိုင်းသားအခွင့်အရေးရမယ်ဆိုတဲ့အတွေ့အကြုံဝင်သွားရင်လက်နဲ့ကင်မှလူရဝင်မယ်ဆိုတဲ့အတွေ့အကြုံဝင်သွားရင်ကျွန်တော်တို့တိုင်းပြည်ငြိမ်းချမ်းရေးရတော့တော့ခက်ခဲသွားမယ်အနေအထားမျိုးဖြစ်ပါလေ။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်တက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးခြင်းတဲ့လူတွေရောစာရေးသားပြဖို့သူတွေသူတွေရောတော်တော်များရှိပါတယ်ဆွေးဝင်တစားဆက်သွယ်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ဒါပေမဲ့လည်းဆွေးနွေးခြင်းတဲ့သူတွေစာရီကလည်းနည်းနည်းများတဲ့အတွက်အားလုံးပါနိုင်ဖို့ဒီစာတချို့တော့လူရင်းကိုပဲဖြတ်ပြီးဖော်ပြခြင်းပါတယ်ဒီဆွေးနွေးမဲ့သူတွေကလည်းလူရင်းအချက်တွေကိုအဓိကဆွေးနွေးပေးဖို့လည်းကြိုပြီးတော့မြစ်တာရက်ခံခြင်းပါတယ်ကျွန်တော်အရင်ဆုံးတူဦးကိုတော့ဟိုကိုငင်းချမ်းအောင်ဖြစ်ပါတယ်ဖင်လန်နိုင်ငံကိုငင်းချမ်းအောင်အလှည့်ပေးခြင်းပါတယ်ကိုငင်းချမ်းအောင်ဆွေးနွေးကြတာဆွေးနွေးနေရပါတယ
်ဟုတ်ကဲ့ကျွန်တော်ကိုထွန်းစောပြောတာတွေအကုန်လုံးသဘောတူပါတယ်ဥမမော်ဆိုးပြောတဲ့ဟာကိုလည်းသဘောတူပါတယ်ကျွန်တော်အခုပြောချင်တာကတိုင်းငင်းသားတွေမှာအစွမ်းအစာရှိတယ်ဆိုတာကိုဝရီကပြလိုက်တယ်လို့ဖြစ်သွားတဲ့အတွက်ကျွန်တော်ဝရီကိုလည်းပို့ပြီးတော့ဂုဏ်ယူပါတယ်ပြောချင်တာကတိုင်းငင်းသားတွေသူ့ဖာသာသူ့လုံးလို့တိဆောက်လို့ရတယ်ဆိုတဲ့ဟာကိုဗမာအစိုးရကပို့ပြီးတော့ကျေးဇူးဖို့သိနေဆိုတဲ့ကိစ္စကိုပဲကျွန်တော်ပြောချင်တာပါ။ဝါ့ကိုပေးပြီးဆိုလို့ရှိရင်တခြားတိုင်းရင်းသားတွေအကုန်လုံးကိုကပေးကိုပေးရမယ်။ကိုကအင်အားအကြီးဆုံးဖြစ်နေတာ။အဲ့တော့ဒီရန်သူညီသူမလုံနိုင်လဲနဲ့ဝါ့ကိုတော့ပေးမယ်။တခြားတိုင်းရင်းသားတွေကြတော့မပေးဘူး။ဟိုကိုဟိုတိုင်းပြည်ထဲမှာလည်းလုံချင်တဲ့ရုပ်ချင်လို့လုံမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဘက်မှာဒီကဘလို့မှမဖြစ်တဲ့အတွက်ဝါ့တွေရန်သူပေါ့နော်တိုင်းရင်းသားတွေအကုန်လုံးကိုကိုပိုင်အုပ်ချုပ်ခွင့်လို့အတူနိုင်ငံခွဲထွက်ခြင်းနဲ့ခွဲထွက်ဖို့ပေးစေမယ်လို့ဒီဗမာအစိုးရကိုပဲကျွန်တော်တိုက်တွန်းနေပါလေကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကဲ့ခွန်ကြီးညာဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူကတော့စင်ကူနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗ
ျကျွန်တော်အမြင်ကတော့သူတို့သဘောထားရင်းနဲ့ကန့်လန့်ရှင်းတယ်လို့ပြောရမလားမသိဘူးကြာဝါကစ်စင်ကိုခုနတချို့တဝက်ပြောတယ်ပေါ့ဗျာခုမှမဆိုလို့လည်းပြောတယ်ဒါပေမဲ့ရှင်းပြောရင်ဝါဟာကွန်မြူနစ်အောက်ကနောက်ဆုံးလွတ်မြောက်လာတာလေလွတ်မြောက်လာတော့ကွန်မြူနစ်နိုင်ငံကြီးကသူ့နားမှာကန့်တယ်ဗျာကံဒီတော့တကယ်၍များเนาะသူတို့ကွန်မြူနစ်ဘာဟိုပြည်မကွန်မြူနစ်ကတကယ်ကွန်မြူနစ်ဟိုတော့လို့အနီကွန်မြူနစ်စစ်စစ်မော်စီတုံးကွန်မြူနစ်တွေပြန်ဝင်လာရင်သူတို့ဘာဖြစ်မလဲသူတို့ကခုခံမှုမလုပ်ဘူးလားလိုတဲ့အ
အတွက်သူတို့ဟာတိဆောက်တယ်ဒါကြောင့်စစ်တမ်းနဲ့ပေါင်းပြီးတိဆောက်တယ
်ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးသွားပါနောက်တစ်ခုကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုလည်းဆွေးနွေးကြတာရှင်ဆွေးနွေးနိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့တော့ဒီဝါဖွဲ့စည်းရတော့အမတမသူတို့နော်ညံ့တယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ်နော်နိုင်ငံရေးလုပ်တဲ့အဖွဲ့အစည်းကကျွန်တော်အမြင်တော့သုံးဖွဲ့ပဲရှိကြကြဘာဖြစ်လဲဆိုတော့ဝါရယ်နော်ကချင်ရယ်ရခိုင်အဲ့သုံးဖွဲ့ပဲရှိတယ်ကျန်တဲ့အဖွဲ့အစည်းကတော့နိုင်ငံရေးလှုပ်ရှားသူဖြစ်နေကြပါပြရဲဆိုတော့လက်နဲ့အင်အားရရတာနဲ့လက်နဲ့အားမစုတော့ဘူးဗျ။နော်ကိုယ့်တဲကိုထက်တာများနေတယ်။အဲဒါကြောင့်မို့ကျွန်တော်ပြည်နယ်တွေမရတာ။အဲဒါကြောင့်ပြည်နယ်ရအောင်နော်စီကန်းရှိဖို့လိုတယ်။နော်ကျွန်တော်တိုင်းလာလက်နဲ့ကန်ဖွဲ့စည်းပြီးညီညွတ်ဖို့လိုတယ်။နော်အဓိကတော့ကျွန်တော်ပြည်နယ်နေပေါ့ဗျာနော်။ပြည်နယ်နေကကျွန်တော်အမတန်မှတို့ကနော်ဤပညာတွေအားနည်းနေတယ်နော်နိုင်ငံရေးအားနည်းနေတယ်။စီတော့အမတန်ကောင်းပါတယ်။ဒါမှမဟုတ်အဲ့ဒီစီကောင်းလာရွယ်တော့သူတို့လုပ်လို့မရဘူးဗျ။ဟာနိုင်ငံကြီးကောင်းမှာပဲစင်အားတောက်တင်းမယ်။အဲအကြောင်းမို့နော်ကျွန်တော်တို့ပြောချင်တာကတော့ပြည်သူတွေကိုနော်ငဲ့ညာတဲ့အနေနဲ့ကျွန်တော်တို့တိုင်းလာပြည်ပြည်သူတွေကိုနော်ပြန်လည်ပြီးတော့စဉ်းစားပေးဖို့လိုတယ်နော်။ဓာတ်နုခွင့်ရပေးဖို့လိုတယ်နော်။ဓာတ်နုခွင့်ရပေးမှသာရင်ကျွန်တော်စင်အားတောက်တင်းမယ်နော်။စီကားရှိမှစင်အားတောက်တင်းမယ်။စင်အားတောက်တင်းမှာအဖွဲ့အစည်းတွေကကျွန်တော်တို့လေးစားမှာဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့။နောက်တူကတော့ကျွန်တော်တို့ဒီမိထီလာမျိုးကဥစိမ့်မောင်ပေးပို့ထားတဲ့စာပါ။စာမှာပါတဲ့အချက်တချို့ကိုလူရင်းကိုမဆုမမဲ့ဖက်ပြပေးပါအောင်ခင်ဗျ
။ဝါရဲ့ဒေညာရည်တီဆောင်မှုအနှစ်30မြောက်အထိမ့်မှအခမ်းအနားမှာတော့ဝါရဲ့ခေါင်းဆောင်ပေါ့ရူချန်းကဝါကိုပြည်နယ်အစ်စ်သတ်မှတ်ပေးဖို့အခုအခါမှာထပ်မံထုတ်ဖော်တောင်းဆိုလာပြန်ပါတယ်။တခြားကောင်းဆောင်တွေကလည်းဝါရဲ့သဘောထားကိုငြိမ်းချမ်းရေးကြိုးပမ်းမှုကိုထိပါစေတဲ့အပြောမူပြောခဲ့ကြပါတယ်။ NCO လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကိုဥဆောင်အားပေးထောက်ခံနေတဲ့ဝါဟာတဆင့်တက်ပြီးတော့အခမ်းအနားကြီးကျင်းပတာနောက်နီးပြလမ်းပြလှုပ်လိုက်ပြန်ပြီလို့ယူဆစရာဖြစ်နေပါတယ်။ပြည်ထောင်စုအတွင်းကခွဲမထွက်ဘူးလို့လေချိုသွေးနေတဲ့ဝါကလက်တွေမှာတော့တန်တရားဖြစ်စရာဖြစ်နေပါတယ်။ဗိုလ်ချုပ်ကြီးခင်ညွန့်ရဲ့ဦးစားပေးမှုနဲ့မြန်တပန်းလှခဲ့တဲ့ဝါဟာအခုခါမှာတော့နိုင်ငံတော်အစိုးရနဲ့တပ်မတော်ကတန်တရားတွေဖြစ်နေသော်လည်းငြိမ်းချမ်းရေးကြိုးပမ်းမှုအောင်မြင်ရေးကိုဦးစားပေးနေရလို့စိတ်ရှည်သီးခံပြီးဆက်ဆံနေကြတယ်လို့ထင်မြင်မိပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့နောက်စာတစ်စောင်ကတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါသူစာလည်းနည်းနည်းရှည်တဲ့အတွက်လူရင်းကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။နှစ်ပေါင်း30ကြာတပ်မတော်နဲ့ငြိမ်းချမ်းရေးဆွေးနွေးနိုင်ခဲ့တာကြောင့် 2008 အခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသအဆင့်ရရှိခဲ့ပြီးစီရေးစီဝါရေးနိုင်ငံရေးအဖက်ဖက်မှတဟုန်တိုးဖွံ့ဖြိုးတိုးတက်လာခဲ့ပါတယ်။ဒီပုံရိပ်တွေကိုတခြားသောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားချမယ်ဆိုလဲအားချလောက်ပါပဲ။ဒါအငြင်းငြင်းရေးရဲ့အကျိုးကျေးဇူးဆိုတာညင်လို့မရနိုင်ဘူးလို့ယူဆမိပါတယ်။ဒါပေမဲ့စစ်အစိုးရအဆက်ဆက်ဘာကပကိုတိုက်ချင်လို့စီရေးနိုင်ငံရေးကစားကြင်နာကလွဲလို့အုတ်ချိုရေးပိုင်းဆိုင်ရာလစ်လျူရှုထားတဲ့ဒီဒေသကို2008အခြေခံဥပဒေအရဝါကိုပိုင်အုတ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်လိုက်တာကြောင့်ပြည်နိုင်ငံနဲ့စီရေးစီးပွားရေးနိုင်ငံရေးနဲ့ယဉ်ကျေးမှုအရပုံမနီးဆက်ခွင့်ရသွားပြီးတဟုန်တိုးဖွံ့ဖြိုးတိုးတက်သွားခဲ့တယ်လို့ယူဆမိပါတယ်။ဖွံ့ဖြိုးတိုးတက်မှုတွေနဲ့အတူသူတို့လူမျိုးတွေကိုကာကွယ်ဖို့စီရေးတည်ဆောက်မှုတွေဟာလည်းတာမန်ဒေသတစ်ခုကိုကာကွယ်ဖို့ထက်အဆမတန်တာလုံးနေပါတယ်။လက်နက်ထုတ်တဲ့စစ်ရုံတွေကနေလေကြောင်းရံကာကွယ်ရေးစနစ်တွေအထိပိုင်ဆိုင်ထားကြလို့ပါ။ပြည်နိုင်ငံမှာအသေးချာလေးကျင့်ထားတယ်ဆိုတာရှင်းနေပါတယ်။အုတ်ချိုရေးပိုင်းကိုလေ့လာကြည့်ပြီးတော့ပြည်နိုင်ငံသားတွေကိုအများစုတွေ့ရမှာဖြစ်ပါတယ်။ဒီလိုဆိုရအာနာဇက်လုံးဝတက်ရောက်မှုမရှိတဲ့ဝါခေါင်းဆောင်တွေဟာပြည်တော်စုကဘယ်တော့မှခွဲမထွက်ပါဘူးလို့ကတိပေးနေတာမဆန်းကျင်ဘူးလို့ယူဆမိပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားမှာဝါခေါင်းဆောင်က NCA ကိုလက်မှတ်မထိုးနိုင်ကြောင်းကိုပိုင်အုပ်ချုပ်ခွင့်ရပြည်내မရမချင်းလက်နက်ဆွတ်မှာမဟုတ်ကြောင်းအတိလင်းပြောကြားသွားပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရပြည်내ဆိုကြတဲ့ကတိကျနိုင်ငံတစ်ခုပေးဖို့တောင်းဆိုနေတာနဲ့တိတ်မကွာဘူးလို့ယူဆပါတယ်။နောက်ပြီးရှမ်းပြည်နယ်တွေကခွဲထွက်မှာဖြစ်တဲ့အတွက်ရှမ်းပြည်သူတွေရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေရှမ်းနိုင်ငံရေးသမားကြီးတွေနဲ့ကြီးမားတဲ့ပြဿနာတွေတက်လာနိုင်တယ်လို့ယူဆမိပါတယ်
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာဖေးစာပါ။အခုကျွန်တော်တို့ဒီ Facebook မှာလည်းကျွန်တော်တို့ဓာတ်ရိုက်မှတ်ချက်ပေးနေတာတချို့ရှိပါတယ်။အကောင့်ပိုင်ရှင်တစ်ခုက ကရေးထားတာတော့ဝါ့ကိုလုံးဝအားကျပါတယ်ဒန်းတမှုမရှိလို့ငញ្ញန်ကြီးလှမ်းဝင်နေတာပါတဲ့ဒါပေမဲ့ချိန်တည်းမှာပဲသူပါပဲရေးရပါတယ်ဝါ့ကိုပေးထားတာတွေများနေပြီးတော့တခြားတိုင်းရင်းသားတွေကိုကျတော့ဖိနှိပ်လွန်ပါတယ်ဆိုပြီးရေးပါတယ်ဆိုတော့စစောကကျွန်တော်ဒီမောင်တသနာရဲ့စာထဲမှာဟိုစိတ်ဝင်စားချက်ကောင်းတဲ့ချက်လက်ခုလည်းတွေ့ပါတယ်အခုဒီတော်တရှင်တယောက်မှတ်ချက်ပေးရတဲ့ခက်ဆင်စင်မှာဆိုဒီလက်တလုံးမှာဒီရှမ်းပြည်နယ်ရဲ့ဒစိတ်ပိုင်းဖြစ်နေတဲ့အထူးဒေသကိုဒီဝါကောင်းဆောင်တွေကဟိုပြည်နယ်အဆင့်တောင်းလာတဲ့အတွက်ဒီရှမ်းလက်နက်ကိုင်အဖွဲ့တွေနောက်ရှမ်းနိုင်ငံအတိုင်းဝန်းနဲ့အခြေတင်ဖြစ်စရာတွေပေါ်လာနိုင်တယ်ဆိုပြီးတော့ဒီမောင်တသနာထောက်ပြသွားပါတယ်ဆိုတော့ဆရာဦးမောင်ဆိုဆွေးနွေးပြပါလားခင်ဗျာဒီငင်းငယ်ရေးအတွက်ကျွန်တော်တို့ဒီပြည်လျောင်ညှိရမယ့်အခြေမျိုးမှာဒီဝါရဲ့ဒီလိုတောင်းဆိုချက်တွေကြောင့်နောက်ထပ်ပြဿနာတွေဟိုဖန်တီးရရောက်နေကြတာဖန်တီးပေါ်လာမယ့်အလားအလာတွေရောမြင်နေရလားဆရာ
တကယ်တော့ရှမ်းပြည်နယ်အစိတ်ပိုင်းဆိုတာကလက်ရှိဖွဲ့စည်းပုံရပါအကြောင်း58ခုနှစ်တောင်တန်းဒေသစုံလိုက်အစီအငံသာရပြောမယ်ဆိုရင်တော့ဝါစိတ်ကစိုက်တယ်ပြည်သားမှာအခုရောထွေးနေတာကကျွန်တော် mindset ခိုင်ထဲမှာ60ခုနှစ်နောက်ပိုင်းဒီနဝတ္တဆွဲကွန်ပျူတာနဲ့ဝင်သွားတဲ့ဝတ္တတည်းရဲ့ဝလူသူရဲ့တွေကဒါပြဿနာတစ်ခုပါအဲကျွန်တော်တို့ဒီဝါမြောက်မှာအခုဝါမြောက်ဒေသလို့ပြောနေတယ်ဝါစိတ်ကတော့ဒါပြည်သားပြဿနာတစ်ခုပါဒါနဲ့ပတ်သက်လို့ဒီဝါသူခါနဲ့ပတ်သက်လို့ဒီတောင်တန်းဒေသစုံတိုင်းစင်္ခါသာမှာပြောခဲ့ဆိုခဲ့တာကြီးကြာကြည့်နေဆိုလို့ရှိရင်ဝါတွေကဆင်းလန်းတစ်ခုရှိလို့ရှိရင်ဒီချိန်မှာပြည်နယ်ချင်းခွတ်တော့ပြင်ပေးမယ်ဆိုတော့ဥမှုလို့ဥကြငိမ့်လို့ပါရင်ဆက်ဆပလာကောင်းဆောင်တွေသဘောတူတာတွေ့နိုင်ပါတယ်အဲ့တော့ဒီမှာကတော့ဘလို့ပဲဖြစ်ဖြစ်ပြည်နယ်ချင်းပေးစင်စီဖြစ်စီမပေးစင်စီဖြစ်စီဒါနဲ့ပတ်သက်လို့ကျွန်တော်တို့ကျန်းမာရေးကောင်းဆောင်နေရောပြည်တော်စုကောင်းဆောင်နေရောဆွေးနွေးကြည့်ရှာမယ်ပြဿနာပါလက်ရှိအခြေအနေမှာဝါဒေတာဒီရဲ့ဖြစ်ပြနေပုံရောင်းရှိအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုတာအမှန်ပါပဲဒါပေမဲ့လက်ရှိဝါဒေတာဖြစ်ပြနေတဲ့အခြေအနေမှန်ကိုကျွန်တော်တို့ကသေးသေးချာချာစဉ်းမူပြီးကြည့်ဖို့လိုပါတယ်ဘယ်လိုလုပ်မှာလဲပေါ့ရောင်းရှိအခြေခံဥပဒေနဲ့ကိုက်ညီအောင်လုပ်မှာလားဆိုလိုတာကတော့ဖနက်တော်ကျွန်တော်တို့ဖနောက်ကိုလှီးမှာလားဒါအောင်မို့ကြည့်တော့နဲ့တော်တဲ့ဖနက်ကိုရင်းမှလာဆိုတဲ့အချိန်ခါလို့ပဲကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဆရာမောင်ဆိုဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးထွန်းစောရဲ့အမြင်ရောခင်ဗျာအခုကျွန်တော်ဝါဘက်ကဒီပြည်နယ်အဆင့်အထိသူတို့တောင်းဆိုလာတဲ့ကိစ္စတွေရှိတော့ဒါတွေကလက်ရှိငင်းငင်းကိစ္စမှာတခြားအဖွဲ့အစည်းတွေလည်းဆွေးနွေးညီနေနေတာဟိုတော်တော်နဲ့အခုတော့မှခီးရမယ်ရောက်တဲ့အခြေအနေမျိုးမှာဒီလိုတောင်းဆိုမှုတွေကြောင့်နောက်ထပ်ပို့ပြီးတော့အခက်အခဲတွေရှိမှမြင်မိလားဆရာ။
ကျွန်တော်မြင်တာကတော့ဗျာဒီပြဿနာကိုကြီးလေလို့ရဲ့နော်ဒီအခြေခံသဘောတရားเนี่ยดิเตือนน่ะหมั่นพูดหลูเลยจนเราอมินเนี่ยไอ้นี่เฉยกันရှိတယ်ဆိုလို့ရှိရင်လက်ရှိအခြေအနေကအဆိုးရွားမဟုတ်ဘူးလို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့ तू อ่ะวาปีเนဆိုတဲ့ကိစ္စကပေါ့เนาะဒီကျွန်တော်တို့တိုင်းရင်းသားတွေထဲမှာအခြေခံအားဖြင့်ပေါ့เนาะဒီကျွန်တော်တို့ Federal ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတွေရွေးဆဲတဲ့ကာလတုန်းကဆိုလို့ရှိရင်ကျွန်တော်တို့อ่ะပြည်နယ်တင်းမြပို့ထွန်း၍ကိစ္စကိုအခြေခံမူတစ်ခုအနေနဲ့ကျွန်တော်တို့လက်ခံထားတာရှိတယ်ဒီနေ့ထက်ဒီလည်းအဲ့ဒီအတိုင်းပဲပေါ့နော်ယက်တီနေကြတော့မှဖြစ်တယ်ဆိုတော့ပြည်နယ်တစ်ပေါ်ထုံးရေးကိုလက်ခံတဲ့အနေထားအောက်မှာရှိတဲ့အတွက်ဒီဝါပြည်နယ်တပ်မရေးကိစ္စကလည်းပဲသိခက်ခဲတဲ့အလုပ်တစ်ခုလို့မဟုတ်ဘူးလို့ကျွန်တော်မြင်တယ်ဒါပေမဲ့အဓိကအရေးကြီးတာဘာလဲဆိုတဲ့ခါကျတော့ဒီစစ်မှန်တဲ့ Federal Democracy ပြည်ထောင်စုကိုဘယ်နည်းလမ်းနဲ့ဘယ်အခြေခံနဲ့တွားကြမလဲဆိုတဲ့ဒီအဖြေကိုခြားဖို့လိုပါတယ်အခုကအဲ့ဒီအဖြေခြားတဲ့နည်းလမ်းကိုပေါ့နော်ဒီမခြားမကြဘဲနဲ့အဲ့ဒီအဆင့်တိကိုမရောက်ဘဲနဲ့ဒီ NCA လက်မဲ့ရေးထိုးရေးကိုပဲဒီဇိုင်းမဲ့တောင်းဆိုနေတာကိုကျွန်တော်တွေ့ရတယ်။ဒီ NCA ကအမှန်ဆိုလို့ရှိရင်ဝါနဲ့တိတ်ကိုက်ညီတဲ့ကိစ္စမဟုတ်ဘူး။ဒီ NCA စာချုပ်လုံးတုံးကလည်းပဲသူတို့လည်းပါဝင်ခဲ့တာလည်းမရှိဘူး။ဆိုတဲ့အခါကျတော့ဒီ NCA ကသူတို့က NCA လက်မဲ့ရေးသူတို့ပြောတာလေသဘာဝကျတာပေါ့ဗျာ။ဒီဦးသိန်းစိန်ဇိုးရလက်ထက်တီတိုင်အောင်သူတို့ကတိုက်ပွဲလည်းမဖြစ်ဘူး။တိုက်ပွဲမဖြစ်ပေနဲ့ဒါပေမဲ့ဦးသိန်းစိန်ဇိုးရလက်ထက်မှာသူကဒီနေ့စပြည်ထောင်စုအဆင့်သဘောတူညီချက်ကိုသူလက်မှတ်ရေးထုတ်ခဲ့ရတယ်။ဆိုရင် bilateral သဘောတူညီချက်အစ်စ်တစ်ခုလောက်တာပေါ့ဗျာ။ဆိုတော့အဲ့ဒီ bilateral နဲ့သူတို့ကဆက်ပြီးတော့မှသွားရင်လည်းရတယ်။ဒါပေမဲ့ NCA စာချုပ်ပြီးတဲ့ချိန်မှာ NCA စာချုပ်ကိုအတင်းလက်မှတ်ရေးထုတ်ခဲ့ဆိုင်နေတာရှိတယ်။ဆိုတော့ NCA စာချုပ်ကိုပေါ့နော်ဒါအတိခရဲ့စေတနိုင်ငံလုံးကြည့်ခဲ့စေသဘောတူစာချုပ်ဖြစ်တယ်။ဒါပေမဲ့ဒီတနိုင်ငံလုံးကြည့်ခဲ့စေသဘောတူစာချုပ်ကိုသူအတက်မတော်ကလက်မှတ်ရေးထိုးရတာနဲ့ပေါ့လေတနိုင်ငံလုံးကြည့်ခဲ့စေကိုပေါ်ဆောင်ဖို့ဖြစ်ကွက်နေတယ်။အခုတွင်ဒီမြန်မာတပ်မတော် NCA ကိုစီးရနိုင်ငံရေးလက်နက်တပွဲအသုံးပြုနေတယ်လို့ကျွန်တော်တို့ကမြင်တယ်။နော်ဝါသပါနဲ့ဒီ230ပြည်ခရဲစစ်ထားတဲ့အချိန်မှာတောင်ပိုင်းမှာ KNU နဲ့အင်အားစုကိုအမြင့်ပြုတ်ချိန်မုံနေတယ်။အဲ့ဒီအချိန်မှာစစ်ဗိုလ်ချုပ်တွေကဒီဝါသပါနဲ့မြောက်ပိုင်းခြေစိုက်ခွဲကိုအခွင့်ထူးတွေပေးထားတယ်ပေါ့။နောက်ပြီးတော့ဦးသိန်းစိန်စိုးရလက်ထက်တုန်းကလည်းပဲဝါသပါနဲ့မိုင်းလားကို NCA မထိုးရင်လည်းနိုင်ငံရေးဆွေးနွေးပွဲတက်လို့ရတယ်ဆိုပြီးတော့နှုတ်ကပတ်တွေပေးခဲ့တယ်။ ပြီးရင်ပြည်နယ်စစ်ပြည်ထောင်စုအဆင့်သဘောတူညီချက်နဲ့တူကဒီလိုထိန်းထားခဲ့ကြတယ်နောက်တော့ဒီ NCA ထိုးမှနိုင်ငံရေးဆွေးနွေးပွဲမှာတက်တူရီတူပါဝင်ခွင့်ရမယ်လို့ပြောလာပြန်တယ်နော်ဆို NCA စာချုပ်လုတ်ခဲ့ကြတယ်ဒီ NCCD အဖွဲ့ဝင်6ဖွဲ့ထဲမှာ6ဖွဲ့ကိုကြတော့သူတို့လက်မခံဘူးနော်ကျွန်တော်တို့ ANC အဖွဲ့ဆိုလို့ကြည့်ရင် NCA ကိုလက်မထွက်မထိုးဘဲနဲ့နိုင်ငံရေးဆွေးနွေးပွဲကိုတက်တက်ခွင့်ရမယ်ဆိုပြီးတော့ကတိပေးခဲ့တယ်ပေါ့လေဒီတော့အောင်စန်းစုကြည်အစိုးရတက်လာတဲ့အခါကျတော့ NCA လက်မရေးထိုးရေးမှာတက်ခွင့်မရှိကြအောင်ဝန်ခံကတိပြုမှနိုင်ငံဆွေးနွေးဝေးတက်ခွင့်ရမယ်ဆိုပြီးတော့အစိုးရတက်မတော်ကပြန်ပြီးတက်မှတ်လာပြန်တယ်နော်ဆိုရင်ဒီနေ့မင်းတို့တွေကဝတ်သက်ပအနေနဲ့လည်းတရိစ္ဆာန်ရှင်းလင်းပွဲမှာအဲ့ဒါတွေကိုထုတ်ပေါ်ပြောသွားတာရှိတယ်။ဟိုဥသိန်းစိန်လက်ထက်တုန်းကနှစ်ဖက်သဘောတူညီချက်ကနေပြီးတော့မှဒီအစိုးရကဒီလက်ရှိတက်လာတဲ့အစိုးရကလက်မခံဘူးဆိုတဲ့သဘောထားမျိုးသူတို့ပြောသွားတာရှိတယ်။ဟိုမှာကချင်အဖွဲ့ဆိုရင်လည်းပဲပေါ့နော်ကချင် KIU အဖွဲ့ဆိုရင်လည်းအဲ့ဒီအတိုင်းပါပဲ။တော့တစ်သိန်းသုံးခုနဲ့မှသူကသစ်ချင်ရှင်းချရေးနှစ်ဖက်သဘောတူစာသဘောတူညီချက်တွေကိုနိုင်ငံတကာသိသိတွေရေးရှိမှောက်မှသူတို့ရရှိခဲ့ကြတယ်နော်။ဒီနေ့စနှစ်ဖက်ပူးတွေစောင့်ကြည့်ရတဲ့အနေနဲ့အလုပ်လုပ်ခဲ့ကြတယ်အဲ့တော့ကိုဦးသိန်းစိန်တို့ရဆင်းသွားတဲ့အချိန်မှာသူနဲ့တူပါသွားတယ်နော်သူဘူချုံအောင်ဆန်းနဲ့ရခဲ့တဲ့ပင်လုံစာချုပ်ကပင်လူကတိကဝတ်တွေကဘူချုံအောင်ဆန်းနဲ့တူပါသွားသလိုမျိုးပေါ့ဗျာဆိုအဲ့ဒီတော့ဒီမှာတကြောပြန်ပြန်လေလာတယ်ပေါ့နော်ဘိုင်လက်ထရယ်နှစ်ဖက်သဘောတူညီချက်တွေရရှိရတော့ပြန်ဆွေးနွေးနေရတယ်ဒါကဖြစ်တဲ့တလားပေါ့နော်စဉ်းစားကြည့်ပေါ့ဆိုဒီနေ့ NCA လက်မရေးထိုးထားကြတဲ့အဖွဲ့ရှိဖွဲ့ဆိုပြန်လည်းပဲအစမကောင်းပြီးတော့အနောက်မသိကြသလိုရှေ့တိုးလို့လည်းမရအနောက်ဆိုးလို့လည်းမရဖြစ်နေကြတယ်ပေါ့လေဆို NCA ကိုပြန်သုံးသက်ကြရအောင်လို့အခုတောင်းဆိုနေရတဲ့အနေအထားကိုရောက်တယ်။ဆိုကျွန်တော်တို့ UNFD ဘက်က DPN အနေနဲ့လည်းပဲ NCA မှာအားနည်းချက်တွေရှိတယ်။ဒါကိုဒီအားနည်းချက်တွေအားသာချက်တွေဖြစ်လာအောင်နော်။ဆိုပြီးတော့ကျွန်တော်တို့ကဒီအချက်ချက်ချက်ကိုအထူးပြုခဲ့တယ်။ဒီ6လကြာအောင်ကျွန်တော်တို့ဆွေးနွေးချင်ချခဲ့တယ်။ဒါပေမဲ့တက်မတော်ဘက်က NCA ကိုကြံ့စည်အောင်တခုလိုအတိုးအထိမခံဘူး။အဲဒါကြောင့်မအောင်မြင်ခဲ့ဘူး။ဆိုဒီတော့ဒီ NCA လက်မရေးထိုးထားကြတဲ့အဖွဲ့တွေအနေနဲ့လက်ရှိ NCA အတိုင်းလက်မထိုးဖို့ဆိုတာကလက်ရှိအခြေအနေတွေကဘယ်လိုမှယုံကြည်မှုလည်းမရှိဘူးနော်ကျွန်တော်တို့ UNFD နဲ့ FPNCC မြောက်ပိုင်းမှာမိတ်ဖွဲ့တို့တွဲဆုံဆွေးနွေးထားခဲ့တဲ့ချက်တွေရသလိုရှိရင်ကျွန်တော်တို့ UNFD အနေနဲ့အခြေချက်ချက်ပဲဆိုပြတာရှိတယ်ဒါပေမဲ့ FPNCC အနေနဲ့ရှစ်ချက်တက်ပေါ်တဲ့ပြင်ဆင်လိုတဲ့အပိုင်းတွေရှိတယ်လို့သူတို့ထုတ်ပေါ်ပြောတာတွေရှိတယ်ဆိုပြီးခဲ့တဲ့ဘက်ကဆိုပြန်ရင်လည်းပဲဒီ KIO ကဒုတိယဥက္ကဋ္ဌဒီဘုံချုပ်ကမော်ကနေပြီးတော့မှနော်35ချက်ကိုလိုတယ်လို့ထုတ်ပေါ်ပြီးပြောလာပြန်တယ်အဲ့ဒါတွေကဘာလဲဆိုတော့ကျတော့ NCA စာချုပ်မူကျန်းအချင်းမှာမကြေမလည်နဲ့တက်တုပ်ရိုက်ပြီးတော့မှအတိပြုလက်မရေးထိုးသွားကြလို့အခုလိုမျိုးနောက်ကျောင်းပြန်နေရတယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဦးထွန်းဆရာဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တက်ကိုတရားရေးဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်လည်းလေးလိုက်မှမှချန်နေပါသေးတယ်။ကိုတန်းမောင်မြန်မာနိုင်ငံရဲ့ဖြစ်ပါတယ်။ကိုတန်းမောင်လိုရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဝါဖဲတောင်းဆောင်ပြောသွားပါတယ်။သူကဒီတိုင်းပြည်ထဲမှာရှိတဲ့လက်နက်ကင်တွေကိုတိုင်းဟိုတိုင်းသားတွေကိုစိုက်ကုန်ခိုက်ဖို့တော့မဟုတ်ပါဘူး။သူ့ရဲ့နေရာကိုသူကာကွယ်ဖို့လည်းပြောတယ်။အဲ့ဒါသူကပြောသွားတယ်လိန်သွားပါတယ်သူ။ဟို96,000ပတ်ဝန်းကျင်ကကျွန်တော်မိုင်းရင်းမိုင်းဆက်ဘက်ဆိုတော့ခုနကဆွေးနွေးတဲ့ဆရာကြီးလည်းရှိပါတယ်ဒီမှာ။အဲ့မှာဝါဖဲတွေဒီမန်လေးကမြပါရက်ကတိုက်တယ်။တိုက်လို့တစ်တက်လုံးပြုတ်သွားတယ်။ပြုတ်သွားလို့ဝါဖဲကိုဝင်တိုက်တယ်။တိုက်ခိုင်းပြီးတော့အခုချိန်ကြီးအဲ့ဝါအိုင်နာနေပြီးတော့သူပြန်မဆုတ်တော့တော့ပါဟုတ်ကဲ့ကိုဒီဝါဖဲနဲ့ဥက္ကဉ္ဇနဲ့ပေါင်းပြီးတော့လေဟလာအာနာသိန်းလိုပါလို့လုပ်ပြီးတော့ဥက္ကဉ္ဇဖမ်းထည့်လိုက်ပါတယ်ဒီဝါဖဲဒီ130လောက်တဲ့ဆိုတာလေဒါဥက္ကဉ္ဇရဲ့လို့ပြောမယ်သူ့ရဲ့ policy မကင်းဘူးလို့ထင်ပါတယ်ကိုကြီးဟုတ်ကဲ့ဝါဖဲဆိုတာဝါစကားပြောသွားတာမဟုတ်ပါဘူးပြုတ်စကားပြောသွားတာပါဝါဝါစကားရှိပါတယ်ဆန်းဆန်းစကားရှိပါလာဦးကလာဦးစကားရှိပါတယ်သူပြောတာတရားစကားတွေပြောသွားတာပါဟုတ်ကဲ့ကိုဒီလောက်ပါပဲ
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ချိန်ရတော့ကျွန်တော်တို့တမီးနဲ့တာတာလောက်ကြံနေပါသေးတယ်ဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးမောင်ဆိုးပဲဆက်စွာဦးထွန်းဆောင်ဆွေးနွေးသွားတယ်ဆွေးနွေးချက်တွေတချို့ကိုကောက်ပြီးကျွန်တော်ဆွေးနွေးစေချင်ပါတယ်ဝါတပ်ဖွဲ့ခေါင်းဆောင်တွေကလည်းပဲဒီပြီးခဲ့တဲ့အခမ်းအနားတွေမှာပြောသွားတာရှိပါတယ်အရင်အစိုးရနဲ့အခုအစိုးရငွေရတွေမတူတာပြဿနာဆိုတဲ့သဘောမျိုးပြောတာရှိပါတယ်ဆက်စွာဒါကိုဦးထွန်းဆောင်လည်းထောက်ပြသွားပါတယ်ဆိုတော့ဦးမောင်မောင်ဆိုးကြီးကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစဉ်မှာဒီအစိုးရတစ်ခုတက်လာတဲ့မျိုးနောက်တစ်ယောက်တက်လာတဲ့မျိုးဆိုတဲ့ပုံစံမျိုးဖြစ်နေသလားဒီတာဝန်ရှိသူတွေဘက်ကချင်းကပ်ပုံတွေကိုယ်တိုင်မှာအားနည်းချက်တွေရှိနေတာကဒီငင်းငယ်လုပ်ငန်းစဉ်မှာဟိုပြဿနာတစ်ခုဖြစ်နေလားဆရာ
အင်းလူကန်းစမှာအခက်အခဲတခုကတော့တိုင်းငါအဖွဲ့အစည်းတွေရဲ့မတူညီတဲ့အခြေအနေတွေကိုပြည်သူချာချာမထုတ်နိုင်ကြတာလို့မြင်ပါတယ်။ငင်းငယ်တိုင်းငါလက်နက်ကိုင်အဖွဲ့အစည်းတွေရဲ့မတူညီတဲ့အခြေအနေတွေကိုပြည်သူချာထုတ်နိုင်ဖြစ်ရှင်းနိုင်မှလားကျွန်တော်ဖြစ်ရှင်းနိုင်မှာမဟုတ်။ကျွန်တော်ခုနပြောသလိုပါပဲ။ကျွန်တော်ဖနှက်နဲ့တော့ဖနှောက်ပြီးမယ်ဆိုရင်တော့သူချင်းချင်းညီပါလိမ့်မယ်။ တကယ်လို့ကခြေတော်နဲ့တော်တယ်ဖနက်ကိုရွေးမယ်ဆိုရင်ကျွန်တော်တို့တက်တောင့်တတဖြစ်ပါလိမ့်မယ်ဘယ်လောက်ပါလဲခင်ဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုရှိရဆောဆောပေါ်လေးသူဆရာဦးထွန်းဆိုလည်းထောက်ပြတော့ရှိပါတယ်ဒီအစိုးရဘက်ကအခုလက်တလုံးအစိုးရတက်မလို့ဘက်ကရည်တည်ချက်က NCA ထိုးဖို့ပဲအသာပေးနေတယ်ဦးစားပေးနေတယ်ပေါ့လေဆိုတော့ဒီကိစ္စရောတကူလက်ရှိတန်းသားတွေအခင်ချင်းဥမာဝါဆိုလို့ရှိရင် NCA ကိုလုံးဝမထိုးဆိုပြီးသူ့မှာဟိုအကြောင်းပြချက်တွေရှိနေတယ်ဆိုတော့ဒီအခြေအနေမျိုးမှာ NCA ထိုးဖို့ဆိုတဲ့ခုလေးကိုပဲတွားနေရောဒါမှန်ကန်တဲ့ချင်းကမ်းမှုဖြစ်ပါမလားဆရာ
NCA ရတော့ကျွန်တော်တို့လက်မမထိုးတဲ့အသေးတဲ့အဖွဲ့တွေအပြင်ကိုလက်ရှိလက်မထိုးထားတဲ့အဖွဲ့တွေကိုလည်း NCA ကနေရပ်ဆိုင်ထားပါတယ်။ဥပမာကျွန်တော် KNU တို့ RCSS တို့ပါလို့ NCA လုပ်ငန်းစဉ်မှာပါဝင်ခြင်းရှိပါဦးရပ်ဆိုင်နေပါတယ်။ဒါကြောင့်ကျွန်တော်တို့အချင်းချင်းပြောခဲ့ပါတယ်။အဲ့ဒါကတော့ NCA နဲ့ပတ်သက်လို့ review လုပ်တက်ပါတယ်။ပြန်လည်သုံးသပ်တက်ပါတယ်လို့ကျွန်တော်အချင်းချင်းပြောခဲ့သလိုအခုလည်းပြောရမှာတော့ NCA နဲ့ပတ်သက်ပြီးကျွန်တော်ပြန်လည်သုံးသပ်ဖို့အလွန်အရေးကြီးပါတယ်လို့ပဲပြောချင်ပါတယ
်။ Okay.ပါဝင်ဆွေးနွေးပြတဲ့တင်စားဆရာဦးမမောင်စိုးအခိုင်မျိုးသားကောင်စီ ANC ထွေထွေးရင်းမှုလည်းဖြစ်ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဦးထွန်းစိုးကိုရင်ပါဝင်ဆွေးနွေးရသူတွေစာရေးသားပေးပို့သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လွှင့်မှုမဆီမွန်နဲ့ကောင်လန်ဦးတို့တင်ဆက်ပေးထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုသောတာရှင်တွေနားဆင်ခဲ့ကြရတာဖြစ်ပါတယ်ဒိုင်းလေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့လမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်
ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
သောတာရှင်တွေအနေနဲ့ကျမတို့ VOA အတန်လွင့်စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်ထချင်းတောင်းယူခြင်းဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါသေးတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကျုပ်ကိုမတ်တငင်ထက်ကကြီးညာပေးပါလိမ့်မယ်။
American ထူးဆွန်ဆန်ရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြတဲ့ American သမ္မတအင်ဘီရိုရဲ့လက်ရှိဝန်တန်းနေနဲ့ဝန်တန်းဟောင်းတွေကိုသမ္မတဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်ထိုးနှက်ဝေဖန်ပါတယ်။အင်ဘီရိုနဲ့သူ့ရဲ့ပုံရိပ်ကိုညှိုးမယ်အောင်မရမကလုပ်နေကြတာကလုံလုံအတုံးမကြတာလို့သမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။ Florida ပြည်နယ် Palm Beach ကနေသမ္မတထရန့်စိတ်ဆိုးမှဆိုးနဲ့ Twitter မှာသက်တက်ရေးသားခဲ့တာဖြစ်ပါတယ်။ကွန်ဂိုနိုင်ငံကအီဘိုလာရောဂါကုသရေးစီရင်ကိုတနတ်သမားတွေပထမဝင်တိုက်ခဲ့တာကြောင့်ကင်မရွန်နိုင်ငံသားဆရာဝန်သိဆုံးခဲ့ပြီးနိုင်ပိုင်းလေးအတွင်းနောက်ထပ်တိုက်ခတ်မှုတွေစနေနေ့ကထပ်ဖြစ်ပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာအီဘိုလာကပ်ရောဂါအသွင်ဖြစ်လာတာကိုထိန်းချုပ်ဖို့ဘူတန်ဖွံ့မြို့ကကက်ဝါဆေးရုံဝန်ထမ်းတွေချိုးပန်းနေစဉ်ဖြစ်ခဲ့ရတဲ့ဒီနောက်ထပ်တိုက်ခတ်မှုတွေမှာသဘုံတူဦးလည်းသိဆုံးခဲ့ရတယ်လို့ကွန်ဂိုရဲရာရှိချုပ်ကပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကဆက်သွယ်ရေးဝန်ကြီးဌာနအဆောက်အအုံကိုစနေနေ့ကတိုက်ခတ်ခံခဲ့ရတာမှာလူပေါင်းတရာစင်နီးပါးတေဆုံးခဲ့တယ်လို့အာဏာပိုင်တို့ကပြောပါတယ်။အသေးခံပုံခွဲသမားအလုံးတေဆုံးခဲ့ပြီး9နာရီနီးပါးကြာတိုက်ခတ်မှုပြီးဆုံးသွားပြီလို့ပြည်ထောင်စုဝန်ကြီးဌာနက Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်။အမေရိကန်ထစ်တန်းချောင်းတစ်ချောင်းမှာကျောင်းသူကျောင်းသား73ယောက်တည်ဆုံးခဲ့ရတဲ့အနှစ်20ပြည့်အထိတ်အမှတ်အောက်မြစ်ဘွယ်အခမ်းအနားကိုမနစ်စနေနေ့ကအဲ့ဒီကျောင်းဤကဗန်းချံမှာကျင်းပခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20 1996ခုနှစ်ဧပြီလ20ရက်နေ့တုန်းကကော်လိုရာဒိုပြည်နယ်ဒန်ဗာမြို့စင်ကြူဘုံမှာရှိတဲ့ကိုလံပန်းထစ်တန်းချောင်းမှာတနက်တွေကင်ဆောင်ထားတဲ့ကျောင်းသား2ယောက်ကပြစ်ခတ်ခဲ့တာဖြစ်ပါတယ်ရှင်
။တင်ကြီးချုပ်ကိုမတ်တကင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီမြတ်တဲ့စီစဉ်ထုတ်လုပ်ရမှုကတော့ကိုညံဝဲအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနက်အဗ်ဒူရာမန်ဖြစ်ပါတယ်။ကျမအီတန်စမရှင်။ View American တဲ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25နဲ့25တို့ကနေထိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းအောင်မြင်ပျော်ရွှင်တဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.